Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2018ခုနှစ်ဒီဇင်ဘာလ4ရက်တနင်္လာနေ့မနက်ဖြန် VOA အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line တို့မီတာ3240နဲ့49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့သမ္မတ Donald Trump က FBI ပြည်တော်စုစုံစမ်းစစ်ရေးဗျူရိုကို Twitter လူမှုကွန်ရက်ကတင်တိုက်ခိုက်ပြစ်ချလိုက်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဟာပါကစ္စတန်နိုင်ငံမှာရောက်နေပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ကိုတွားရောက်ခဲ့တဲ့ပေါ်ရီဟမင်းကြီးဟာဗာတီကန်နံတော်ကိုပြန်ရောက်သွားပါပြီ။ဒီလိုထူးခြားတဲ့သတင်းတွေကိုဦးဆောင်မိုးဝင်းနဲ့တူတင်ပြပေးသွားမှာနော
်။အခုမှကနားဆင်ရမယ့်အစီအစဉ်တွေနဲ့ပေါ်ရီဟမင်းကြီးရဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ခရီးစဉ်အကြီးဗာတီကန်နံတော်ကလူမှုဝေဖန်စုတောင်းပွဲမှာပေါ်ရီဟမင်းကြီးကအခုလိုမိန့်ကြားပါတယ်
။ A me interesa que questo messaggio arrivasse. Per questo
မြမဆွေရတာဝန်ရှိသူတွေနဲ့စစ်ဖက်အကြီးအကဲတို့နဲ့တွေ့ဆုံစီမှာသူ့မိန့်ကြားချက်ကိုနားဝင်လက်ခံဖို့ကသာသူ့အမိနဲ့အဓိကစိတ်ဝင်စားကြောင်းထည့်သွင်းပြောကြားသွားတာကိုနားဆင်နိုင်ပါတယ်။မြမဒီမိုကရေစီရေးရာဆွေးနွေးခန်းမှာတော့ကမ္ဘာလုံးဖြန့်ကျက်ဆက်ဆံမှုနဲ့ online internet media တွေတွင်ကျလာတဲ့ခေတ်မှာအစဉ်အလာမြမရင်ကျိတ်မှုရဲ့အလားအလာဘယ်အခြေအနေမှာရှိသလဲဆိုတာကိုစာရေးဆရာချစ်ဦးညွန့်နဲ့ဆွေးနွေးထားတာနားဆင်နိုင်ပါတယ်။ဒုတိယပိုင်းအစီအစဉ်မှာတော့မြမပြည်ကပေးစာပြည်တွင်သတင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လွှတ်ထူးခြားစံပြအစီအစဉ်တွေကိုထုတ်လွှင့်ပေးမှာပါရှင်။အခုအရင်ဆုံးတော့တနင်္လာနေ့မနက်ဖြန်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်းနဲ့ဦးဆောင်မိုးဝေတို့ကြီးညာပါမယ်ရှင
်။သမ္မတဒေါ်နယ်ထရန့်ကတနင်္လာနေ့မနက်အစောပိုင်းမှာ Twitter လူမှုကွန်ရက်ကတဆင့်ရေးသားမှုတွေအတွင်းသူ့ရဲ့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဗီဒီယိုကိုတိုက်ခိုက်ပြောကြားလိုက်ပြီး FBI အကြီးအကဲ James Comey အနေနဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းMichael Flynn နဲ့ American ဆိုင်ရာ Russia တာမကြီးတို့အကြားကဆက်သွယ်မှုတွေအပေါ်စုံစမ်းစစ်ဆေးနေတာတွေရတံ့ဖို့သူ့အနေနဲ့တောင်းဆိုခဲ့ခြင်းမရှိကြောင်းပြောကြားလိုက်ပါတယ်။ FBI အဖွဲ့ဟာပျက်စီးနေပြီးတမိုင်းမှာအဆိုးဝါးဆုံးအခြေအနေကိုရောက်နေကြောင်းဒါပေမဲ့ Trump အဆိုးရအနေနဲ့အရင်ရှိခဲ့တဲ့ဂုဏ်သတင်းတွေပြန်ရအောင်လှုပ်ဆောင်သွားမှာဖြစ်ကြောင်း Twitter ကနေသမ္မတ Trump ကရေးသားလိုက်ပါတယ်။ Flynn နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတာကိုရပ်ပစ်ဖို့သမ္မတကသူ့ကိုပြောခဲ့တယ်လို့လွှတ်တော်မှာ Mr. Comey ကကြမ်းကြိမ်ထွက်ဆိုခဲ့တာနဲ့ပတ်သက်ပြီးတော့လည်း Comey ရဲ့နောက်ထပ်လိမ်လည်မှုတစ်ခုအကြောင်းရေးသားတဲ့လှုပ်ကြံသတင်းပဲလို့သမ္မတ Trump က Twitter မှာတီးကြားရေးသားခဲ့ပါတယ်။ဇန်နဝါရီလအတွင်း Mr. Trump ကြမ်းတစ်စာချိန်ဆိုပြီးသမ္မတဖြစ်မလာခင်သတင်းပတ်အနည်းငယ်အလိုကရုရှားသမ္မတကြီးဆာဂျီ Kislyev နဲ့ထိတွေ့ဆက်ဆံခဲ့တယ်ဆိုတဲ့ကိစ္စကိုသူ့အနေနဲ့ FBI ထံလိမ်လည်ပြောကြားခဲ့ကြောင်း Washington DC မြို့မှာ Michael Flynn ကဝန်ကံပြောကြားပြီးနေရက်အကြာမှာသမ္မတ Trump က Twitter ကနေအခုလိုရေးသားလိုက်တာပါ
American ကာကွယ်ရေးဝန်ကြီး Jim Mattis ကသူ့အနေနဲ့ပါကစ္စတန်နိုင်ငံကိုအတင်းတိုက်တွန်းနှိုးဆော်မှုတွေပြုလုပ်မှာမဟုတ်ဘူး။ဒါပေမဲ့အကြမ်းဖက်ဝါဒကိုတိုက်ဖျက်ဖို့ပေးထားတဲ့ဂရီကဝတ်တကူတော့လက်နာဆောင်ထိန်ဖို့မျှော်လင့်နေကြအောင်ပြောပါရယ်။ပီတာဂွန်စစ်ဌာနချုပ်ရဲ့အကြီးအကဲတယောက်ဖြစ်တဲ့ဝန်ကြီး Mattis ဟာအစ္စလာမ်မှာဘတ်မြို့ကိုသူ့ရဲ့ပထမအဦးဆုံးခီးစဉ်အဖြစ်ရောက်ရှိနေပါရယ်။တနင်္လာနေ့မှာပါကစ္စတန်ဝန်ကြီးချုပ်ရှာဟစ်ကကန်အဘာစီကြီးတဲ့ဦးစီးချုပ်ကော်မာဂျဝတ်ဘာဂျဝါရုနဲ့တွေ့ဆုံတဲ့အခါမှာသူ့အနေနဲ့အတင်းတိုက်တွန်းမှာမဟုတ်တဲ့အကြောင်းဝန်ကြီး Mattis ကလေရင်ပေါ်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။သူ့အနေနဲ့ဒီလိုမျိုးနီးလန်းတဲ့လုတ်ကန်ဆောင်ရွက်မှာမဟုတ်ဘူးလို့လည်း Mattis ကပြောပါတယ်။သူ့အနေနဲ့ဘုံသဘောတူညီမှုကိုအရင်ရှာမယ်ပြီးတော့မှအတူတကွလုတ်ဆောင်သွားမှာဖြစ်တယ်လို့လည်းဝန်ကြီး Mattis ကပြောဆိုပါတယ်
။အီရန်တပ်ဖွဲ့တွေစီးရီးယားနိုင်ငံတွင်းဝင်ရောက်ခြေကုပ်ယူမှာကိုသူ့အနေနဲ့လက်မခံဘူးလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူကတနင်္လာနေ့မှာတနိဌံပြုပြောကြားလိုက်ပါတယ်။စီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်မှာရှိတဲ့အီရန်စစ်အခြေစခန်းလို့တန်တရားရှိတဲ့နေရာတစ်ခုကိုအစ္စရေးကလေကြောင်းကတိုက်ခတ်မှုပြုလုပ်ပြီးတရက်အကြာ Washington DC မြို့မှာကျင်းပတဲ့ညီလာခံတစ်ခုကိုအတန်ကြိုတွင်းပြီးပေးပို့လိုက်တဲ့မင်းကွန်းတွင်ဝန်ကြီးချုပ်နေတန်ယာဟုကအဲ့ဒီလိုပြောကြားလိုက်တာကြောင့်အရှိလေပိုင်းဒေသမှာအစ္စရေးနဲ့အီရန်ကြားထိတ်တဲရင်ဆိုင်မှုဖြစ်ပေါ်စေမဲ့မတည်ငြိမ်မှုအသစ်တွေထပ်ဖြစ်လာပြီလားဆိုတဲ့ပြောဆိုမှုတွေထွက်ပေါ်လာပါတယ်။မင်းကွန်းတွင်အစ္စရေးရဲ့ policy ကိုထပ်မံပြောပြရစေဂျူးလူမျိုးတွေရဲ့နိုင်ငံတော်ပြတ်သုံးသွားအောင်လှုပ်ဆောင်လိုတဲ့အီရန်အနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်ခွင့်ကိုကျွန်ုပ်တို့အနေနဲ့လုံးဝခွင့်ပြုမှာမဟုတ်ပါဘူးလို့ဝန်ကြီးချုပ်နတန်ယာဟုကပြောကြားပါတယ
်ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်တရားဝင်အတိအမှတ်ပြုရေးမပြုရေးကိစ္စကိုသမ္မတဒေါ်နယ်ထရမ့်အနေနဲ့မဆုံးဖြတ်ရသေးဘူးလို့သမ္မတရဲ့အကြံပေးလည်းဖြစ်သူ့ရဲ့တမန်လည်းဖြစ်တဲ့ဂျာရက်ကူရှနာကပြောဆိုလိုက်ပါတယ်သမ္မတအနေနဲ့မတူကွဲပြားတဲ့အချက်လက်ပေါင်းများစွာကိုလေ့လာနေစေဖြစ်တဲ့အကြောင်းသူအနေနဲ့ဆုံးဖြတ်ပြီးတာနဲ့ဒူကရိုင်းပြောဆိုမှဖြစ်ကြောင်းဝါရှင်တန် DC မှာကျင်းပတဲ့အရှိလေပိုင်းဆိုင်ရာအမေရိကန်ရဲ့မူဝါဒနှစ်ပတ်လည်ညီလာခံမှာခရစ်နာကပြောဆိုသွားတာဖြစ်ပါတယ်။ တမရအနေနဲ့ဗိုလ်ဟုနဲ့မင်းကွန်ပြောဆိုရမှာဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်ကြီးညာဝယ်ရှိတဲ့အကြောင်းရစ်ပိုင်းလူကသတင်းတွေထွက်ပေါ်လာပြီးတဲ့နောက်အခုလိုခရစ်စနာဘက်ကမှတ်ချက်စကားထွက်ပေါ်လာတာလည်းဖြစ်ပါတယ်ခင်ဗျာ
UAV ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီနေ့ကတန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုတွားရောက်ခဲ့တဲ့ခီးစဉ်အတွင်းဆင်းရဲဒုက္ခတွေအများအပြားတွေ့ခဲ့ရသလိုမြင့်မြတ်တဲ့သူတွေကိုလည်းတွေ့ဆုံခဲ့ရကြောင်းခီးစဉ်ကနေဗာတီကန်မြို့တော်ကိုပြန်ရောက်ပြီးမှပိုပ်ဟမ်းမင်းကြီးဖရန်စစ်ကပြောကြားလိုက်ပါတယ်ဗာတီကန်မြို့တော်စိန့်ပီတာစ်ရှင်ပြင်ကိုရောက်လာကြတဲ့လူထုပြိတက်ကိုပိုပ်ဟမ်းမင်းကြီးကဒီနေ့ကနေမှအဲ့ဒီလိုပြောကြားလိုက်တာပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုတွားရောက်ခွင့်ရခဲ့တဲ့အတွက်ဘုရားသခင်ရဲ့ကျေးဇူးတော်ကိုချီးမွမ်းလိုက်ပြီးအဲ့ဒီနိုင်ငံလုံးကလူနည်းစုကက်သလစ်ဘာသာဝင်တွေရဲ့ထွက်ဆိုချက်တွေကိုကြားခဲ့ရတဲ့အတွက်သူ့အနေနဲ့စိတ်ပိုင်းဆိုင်ရာမြင့်မြတ်မှုကိုခံစားရကြောင်းလဲပိုပ်ဟမ်းမင်းကြီးကပြောပါတယ်ပိုပ်ဟမ်းမင်းကြီးဟာစနေနေ့ညကဘင်္ဂလားဒေ့ရှ်နိုင်ငံကနေပြန်လည်ထွက်ခွာလာတာဖြစ်ပြီးမြန်မာနိုင်ငံမှာရှိနေစဉ်အတွင်းရိုဟင်ဂျာဒုက္ခသည်တွေအရေးကိုအာဏာပိုင်တွေနဲ့တရားစွန့်နေပြခဲ့သလိုဘင်္ဂလားဒေ့ရှ်ကိုရောက်တဲ့အခါမှာလည်းမြန်မာနိုင်ငံကထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေကိုတွေးဆဝင်ရတဲ့အခါမှာစိတ်မကောင်းဖြစ်ရကြောင်းပြောပါတယ်။နိုဝင်ဘာ28ရက်ကနေ30ရက်နေ့အထိမြန်မာနိုင်ငံမှာရှိနေစဉ်အတွင်းပိုမဟာမင်းကြီးအနေနဲ့ရိုဟင်ဂျာဆိုတဲ့ဝါဟာရကိုသုံးလုံးခဲ့ခြင်းမရှိပေမဲ့ဘင်္ဂလားဒေ့ရှ်ကမပြန်ခင်မှာတော့ရိုဟင်ဂျာလို့ခေါ်ဝေါ်သုံးလုံးခဲ့ပါတယ်။ဒီကြောင့်သတင်းဆောင်ပါအပြည့်စုံကိုသတင်းတွေပြီးမှလဲဆက်လက်နှဆင်ကြဖို့ရှိပါတယ်ခင်ဗျာအမေရိကန်သမ္မတဟောင်းဘရက်ကိုဘားမားစတင်ခဲ့တဲ့ YCLEE အရှိတောင်အာရှလူငယ်ခေါင်းဆောင်အစီအစဉ်လေးနှစ်ပြည့်အခမ်းအနားကိုအမေရိကန်နိုင်ငံသားဌာနကဒီဇင်ဘာလ3ရက်တနင်္ဂနွေနေ့ကကျင်းပပါတယ်ဒီအစီအစဉ်ဟာအမေရိကန်နိုင်ငံသားဌာနမှာအောင်မြင်မှုရနေတဲ့အစီအစဉ်တစ်ခုလည်းဖြစ်ပါတယ် YCLEE လေးနှစ်ပြည့်အထိမ်းအမှတ်အဖြစ်နဲ့ဒီအစီအစဉ်မှာပါဝင်တဲ့မြန်မာအပါအဝင်အာဆီယံဆင်နိုင်ငံကမြို့နယ်တနိုင်ငံလုံးအတိုင်းအတာတို့အပြင်အာဆီယံဒေတာရင်းတစ်ခုလုံးမှာပါဒီဇင်ဘာ1ရက်ကနေ10ရက်နေ့ထိလူထုအကျိုးပြုလုပ်ငန်းတွေကိုလှုပ်ဆောင်သွားကြမှာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနကတင်းငွေနေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ် Unify လို့အမည်ပေးထားတဲ့ဒီအစီအစဉ်အရလူငယ်ကောင်းဆောင်တွေအပြင်အမေရိကန်တန်ယုံအသီးသီးကတန်တပန်တွေဟာ10ရက်ကြာလူထုအခြေပြုစီမံကိန်းတွေကိုအပြင်းထန်လှုပ်ဆောင်သွားကြမယ်လို့ဆိုပါတယ်အမေရိကန်နိုင်ငံရဲ့ဌာနအနေနဲ့လည်းဒီအစီအစဉ်မှာပါဝင်တဲ့အနေနဲ့ Washington DC မြို့အနီးဝန်းကျင်မှာဒီဇင်ဘာ4ရက်ကနေ10ရက်နေ့ထိလူထုအခြေပြုလုပ်ငန်းတွေလှုပ်ဆောင်သွားမှာဖြစ်ကြောင်းကြေညာချက်မှာဖော်ပြပါတယ် YCLEE အစီအစဉ်စတင်ကလေးကမြန်မာနိုင်ငံကလူငယ်တွေဟာလည်းကောင်းဆောင်မှုတင်နန်းတွေမှာပါဝင်ခွင့်ရခဲ့တာမှာတခြားအာဆီယံနိုင်ငံတွေကလူငယ်ကောင်းဆောင်တွေနီးတူသမ္မတဥပမာနဲ့လည်းတွေ့ဆုံခွင့်ရခဲ့ကြပါတယ်ဒီနေ့2019ခုနှစ်အတွက် YCLEE အစီအစဉ်မှာတော့မြန်မာလူငယ်3ဦးပါဝင်ခဲ့ပါတယ်။အမေရိကန်သမ္မတအပြောင်းအလဲဖြစ်သွားတဲ့အခုနှစ်မှာတော့လူငယ်ကောင်းဆောင်အနေနဲ့လက်ရှိသမ္မတဒေါ်နယ်ထရန့်တို့တွေ့ဆုံခဲ့ခြင်းမရှိပါဘူး
။ရိုဟင်ဂျာမွတ်စလင်လူနည်းစုတွေနဲ့ပတ်သက်ပြီးတရင်တွေဟာမမှန်ကန်တဲ့တရင်တွေဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောတဲ့ကြောင်းစနေနေ့တုန်းက The New York Times သတင်းစာမှာဖော်ပြထားပါတယ်။ရိုဟင်ဂျာဆိုတာမရှိပါဘူး။ဒါဟာလောက်ကျန်ဖန်တီးထားတဲ့တရင်ဖြစ်တယ်လို့ရခိုင်ပြည်နယ်နယ်လုံးဝန်ကြီးဌာနရဲ့တာဝန်ရှိသူတဦးဖြစ်တဲ့ဦးကျော်စံလှကပြောဆိုကြောင်းရေးသားထားပါတယ်။ဒီလိုပြောဆိုတာမျိုးဟာသမ္မတဒေါ်နယ်ထရန့်အကြာခဏပြောဆိုခဲ့တာဦးနဲ့တူတယ်ပါတယ်သမ္မတထရန့်ကသူ့ရဲ့အမြင်မှာမကောင်းတဲ့သတင်းဒါမှမဟုတ်မတိကျဘူးလို့ယူဆတဲ့သတင်းတွေကိုလောက်ကျန်သတင်းတွေလို့ပြောလို့ရှိပါတယ်မြန်မာစစ်တပ်ရဲ့ပြစ်မှတ်ထားဖိနှိပ်မှုတွေရှိခဲ့ပြီးတဲ့နောက်မကြသေးခင်လအနေငယ်အတွင်းတိတ်နေချီတဲ့ဒရင်းညာတွေဟာတန်းပြီကနေထွက်ပြေးခဲ့ကြပါတယ်အမေရိကန်ပြည်တော်စုပါဝင်နိုင်ငံတော်တော်များများရဲ့ခေါင်းဆောင်တွေကအဲ့ဒီအဖြစ်ပြက်ကိုလူမျိုးစုလိုက်ရှင်းလင်းဖေရှားမှုဖြစ်တယ်လို့တုံ့နှုံပြောဆိုကြပါတယ်အော်တိုဘာလကထုတ်ပြန်တဲ့ကုလသမဂ္ဂအစည်းအဝေးခန်းစာမှာလုံခြုံရေးတပ်ဖွဲ့ဝင်တွေဟာသူတို့ကိုကြေးရွာတွေကနေမောင်းထုတ်တဲ့ဥရီပြင်ပကနေအကျဉ်းယုံတပ်ဖြတ်မှုတွေကျူးလွန်နေမရင်းကျင်တာတွေလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေရှိတယ်ညှဉ်းပန်းနှိပ်စက်တာတွေဖိအားဝတ်ပြုတဲ့နေရာတွေကိုတိုက်ခိုက်ခဲ့တဲ့အကြောင်းဖော်ပြရေးသားထားပါတယ်လုံခြုံရေးတပ်ဖွဲ့တွေဟာရိုဟင်ညာရဲ့ရာဇဝင်ယဉ်ကျေးမှုနဲ့အတ္တိတရားတွေကိုအခြေခံလို့မရအောင်ရည်ရွယ်ပြီးတော့ဖျက်ဆီးနေတဲ့အကြောင်းအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်မြန်မာတာဝန်ရှိသူတွေကတော့ရိုဟင်ဂျာဆိုတာမရှိတဲ့အကြောင်းငြင်းဆိုကြပါတယ
်အိန္ဒိယနိုင်ငံအတွင်းဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခတ်မှုကိုဥဆောင်ခဲ့သူလို့တန်တရားရှိခံထားရသူပါကစ္စတန်အစ္စလာမစ်ခေါင်းဆောင်ကသူတို့အဖွဲ့အနေနဲ့2018ခုနှစ်မှာကျင်းပမဲ့ဒေသန္တရနဲ့နိုင်ငံလုံးဆိုင်ရာပြည်သူ့လွတ်တော်ရွေးကောက်ပွဲတွေမှာဝင်ရောက်ရှင်ပြန်သွားမယ်လို့ပြောပါတယ်ဂျမတ်ဦးဒါဝါJUD အဖွဲ့ခေါင်းဆောင်ဟာဖစ်မိုဟာမက်ဆာယီဒ်ကလာဟောမြို့မှာတင်းနှောက်တွေကိုတင်းနှင်းနေနေကအဲ့လိုပြောကြားလိုက်တာပါအမေရိကန်ပြည်ထောင်စုကအဲ့ဒီ JUD အဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတာပါသူတို့ဟာနေ Tuha, Ne, a jejone, the Nija, Tintin, Kantayaga, Majadin, Yabang Jungawe, Pianula, Pibi, Pakistan, Yukok, West Nico, a synthesite with Ampioso, get to Le Pipare, Tabime Kuchinga, Dampi, and Nangai, Lokarego, Wimbo, Chingom Chijone, India, Pakistan, Zaga, Kashmir, Dagule, a Lita, Jojagabare, Kailone, Tautamashi, Busu, a Jampiagan, a Tugu, Ne, Jejone, Tintin Tayaga, Pigare Lako, my Piano, Pigarawa. India Ocho de Kashmir de Dama, India Ocho Mugu, Sanjin, Takanide, Situ Jarigo, Topan Bini, Elo Tunin, Susa Kanyara Pibi, American Chau Bau, and Lubantia Sausacha Ute Songyare, Indianenga, Moman Yoga Hotel de Kugo, Natanshi Kunika, Champion Wion Takamugu, Usonga Dulu, Tanyasi Kanya du Pipare.
American Pidanzu in a ship Piao, Nitan Yensayan, the Gabalum Pugos, or a Global Compact on Migration and Poema, Sell the video Bau and Noma Hode, Jankula de Magau, Jankala like Bare. DC Senha, American Luemu Chijayu, Muarane, Kanyimu Mishije, American Nanyai, when you rex the last singer, Topiane, Jinja Jemma, Popia Tavare, Genodo Ninakula Tamagane, Drukisa Tromemia, Puvon Los on the Chinemawe, Kukisaro, American Pianzu, Chocha, Pinsamu Kunya, Luemu Chijayu, Ubrin, Neza Lunyo, Sawemuru, Taugu, Mapi Wulu, Tela Senga, Pio Gavare.
Direct from Washington, the voice of America.
December 4 ရက်တနင်္လာနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့ဥစာမိုးဝေတို့ကြီးညာပေးခဲ့ကြတာပါအခုစက်တိုက်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ပိုယဟန်မင်းကြီး Francis ရဲ့မြန်မာအရက်ဖက်နဲ့စစ်ကောင်းဆောင်တွေလက်ခံနိုင်ဖို့အတွက်မြန်မာနိုင်ငံခရီးစဉ်အတွင်ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုတုံ့ဆွဲပြောဆိုတာမျိုးမလုပ်ခဲ့တာဖြစ်တဲ့အကြောင်းမိန့်ကြားလိုက်ပါတယ် မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်တွေကနေဗာတီကန်နန်းတော်ကိုစနေနေ့ကပြန်လည်ရောက်ရှိလာခဲ့တဲ့ပုတ်ရဟန်မင်းကြီးကတနင်္ဂနွေနေ့လူထုဝိပျိုဆူတောင်းပွဲအခမ်းအနားအတွင်မှာလဲသူသွားရောက်ခဲ့တဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကပြည်သူအားလုံးကိုကျေးဇူးတင်တဲ့အကြောင်းမိန့်ကြားခဲ့ပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်။
ရက်သတင်းတစ်ပတ်ကြာသွားရောက်ခဲ့တဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်တာသနာပြုခီးစဉ်နဲ့ပတ်သက်လို့တနင်္ဂနွေနေ့က Vatican Nando Majin Bare, Ludu Whipu Sudanwe Kanama, Pogihamiji Francisca, Akulu Mejagevare.
Cari fratelli e sorelle, questa notte sono rientrato del viaggio apostolico in Myanmar e Bangladesh.
Rimane Bangladesh Nanganvigo, Dogere, Tadanabu Kizingani, Pianle Yoshi Gevavi. Kizindre Sudanbege Jalurigo, Jesu Demi Jampio Jalubare. Arima Shide, Ludu Nentu Sumbu. ကတိလေအတိုင်းဝိုင်းအားလုံးနဲ့သူတို့ရဲ့ပြောဆိုချက်တွေကိုကြားရဖို့အခွင့်အခါပေးတဲ့ဘုရားသခင်ရဲ့ကျေးဇူးတော်ကိုအောက်မေ့မှုမှာမိမိနဲ့အတူလူတိုင်းပါဝင်ဖို့ဆန္ဒပြုပါတယ်။မြန်မြန်ဖြူစင်တဲ့အပြုံးတွေနဲ့လူအများရဲ့မျက်နာတွေကိုဘဝတစ်ခုလုံးအမှတ်ရထင်ရနေစေမှာဖြစ်ပါတယ်။သူတို့တွေအားလုံးအတွက်မိမိရဲ့နှလုံးသားနဲ့အတူဆုတောင်းပေးနေမှာပါ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင
ငွေရှင်းလင်းမှုကြောင့်ရိုဟင်ဂျာဒုက္ခသည်တွေတိမ်းနေချပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့ပုံရဟန်းမင်းကြီးဟာသူ့ရဲ့၄ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းလူမှုရှင်းမှောက်မိကွန်းပြောကြားရမှာဓာတ်ရိုက်ထုတ်ဖော်ပြောဆိုခြင်းမရှိခဲ့တယ်လို့ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုလည်းသုံးစွဲခြင်းမရှိခဲ့ပါဘူး။ဒါနဲ့ပတ်သက်လို့ပုံရဟန်းမင်းကြီးဖရန်စစ်ကိုနိုင်ငံတကာအသိုင်းအဝိုင်းကပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့တာပါ။သူ့အနေနဲ့ဘာကြောင့်ဒီအခေါ်အဝေါ်ကိုမြန်မာနိုင်ငံမှာသုံးစွဲခြင်းမပြုခဲ့တယ်လဲဆိုတာကိုစနေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကနေထွက်ခွာစဉ်လေရင်ပေါ်မှာပုံရဟန်းမင်းကြီးကသတင်းတောက်တွေကိုအခုလိုမိန့်ကြားခဲ့ပါတယ်
။ Amén Teresa que questo mensaje arribas.
အမိပြောကြမဲ့စကားကိုလက်ခံဖို့အဓိကစိတ်ဝင်စားပါတယ်။တကယ်လို့ဒီသုံးနှုန်းကိုမိမိရဲ့မိန့်ခွန်းမှာခေါ်ဝေါ်သုံးဆွဲမယ်ဆိုရင်အခွင့်အလမ်းတွေပိတ်သွားဖို့ရှိခဲ့ပါတယ်။ဒါပေမဲ့လို့အရိကအခြေအနေတွေအခွင့်အရေးဆိုင်ရာတွေအပါအဝင်နိုင်ငံသားဖြစ်ခွင့်မှာဘယ်သူကမှခြံလှမ်းမထားသင့်ဘူးလို့မိမိပြောခဲ့ပါတယ်။တီးတန့်တွေးဆဆွေးနွေးပွဲတွေမှာတော့ဒီထက်မကပြောခွင့်ရခဲ့ပါတယ်။ဆွေးနွေးပြောဆိုခွင့်တွေရခဲ့တာအတွက်သိက္ခာကျင့်တတ်မိပါတယ်။
မြန်မာနိုင်ငံကြီးစဉ်အတွင်းပုံရဟန်းမင်းကြီးဖရန်စစ်ဟာရိုဟင်ဂျာလို့ခေါ်ဝေါ်သုံးဆွဲခြင်းမပြုခဲ့ပေမယ့်သူ့ရဲ့သုံးရက်ကြာဘင်္ဂလားဒေ့ရှ်ခီးစဉ်မှာတော့မြို့တော်ဓာကာမှာတောက်ကြနေကရိုဟင်ဂျာဒုက္ခသည်တချို့နဲ့တွေ့ဆုံခဲ့ပြီးသူတို့ကိုစာနာလေးစားမှုပြသတဲ့အနေနဲ့ရိုဟင်ဂျာလို့အာရှခီးစဉ်တွင်ပထမဆုံးခေါ်ဝေါ်မိန့်ကြားခဲ့ပါတယ
်။ La presenza di Dio oggi anche si chiama
ဒီကနေ့ဖျားသခင်ရှေ့မှောက်ရောက်လာသူတွေကိုရိုဟင်ဂျာလို့လည်းခေါ်ပါတယ်ဆိုပြီးပုံရဟန်းမင်းကြီးမိန့်ကြားခဲ့တာဖြစ်ပါတယ်။ ပုံရံမင်းကြီးဟာရိုဟင်ဂျာဒုက္ခသည်အမျိုးသား၁၂ဦးအမျိုးသမီး၂ဦးနဲ့မိန်းကလေး၂ဦးစုစုပေါင်း၁၆ဦးနဲ့တွေ့ဆုံရမှာသူတို့အပေါ်နှင်းပန်းနှိပ်စက်မှုတွေအတွက်ခွင့်လွှတ်မှုပေးဖို့ပုံရံမင်းကြီးကတိုက်တွန်းခဲ့တယ်လို့သူတို့အတွက်လူသားဆိုင်ရာအခွင့်အရေးအပြည့်အဝရဖို့လိုအပ်နေကြောင်းပုံရံမင်းကြီးကအတိအမှတ်ပြုတောင်းဆိုခဲ့ပါတယ်ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံရမှာသူ့အနေနဲ့အလွန်အင်မတန်မှစိတ်ထိတ်ကိုင်းမိကြောင်းလဲဘင်္ဂလားဒေ့ရှ်ကနေပြန်လဲထွက်ခွာခြင်းလေရင်ပေါ်မှာသတင်းတော့တွေကိုပုံရံမင်းကြီးကအခုလိုမိန့်ကြားခဲ့ပါတယ
်။ Grazie delle domande anche delle cose che ho imparato
da lei. ရိချင်းကမိမိအနေနဲ့မျက်ရည်ကျမိပြီးဒီမျက်ရည်တွေသူတို့မမြင်အောင်ဖုံးကွယ်ဖို့ကြိုးစားခဲ့ပါတယ်။ဒုက္ခသည်တွေလည်းမျက်ရည်ကျခဲ့ကြပါတယ
်။ကမ္ဘာလူသားချင်းဆိုင်ရာအကျက်တဲအကြီးမားဆုံးဖြစ်လာနေတဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့အကြောင်းရင်းကိုဖြေရှင်းနိုင်ရေးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ပြတ်ပြတ်သားသားအရေးယူဆောင်ရွက်ဖို့နဲ့ဒါကိုလက်ခံဖြေရှင်းနေတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုနိုင်ငံတကာအစိုးရတွေကအကူအညီအမြန်ဆုံးပေးကြဖို့သူ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်တွင်ပုံရံမင်းကြီး Francis ကမိန့်ကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာဒုက္ခသည်တွေဆက်လက်ရောက်ရှိနေဆဲဖြစ်ပြီးအခုနောက်ဆုံးကိန်းဂဏန်းတွေအရဩဂုတ်လနောက်ပိုင်းထွက်ပြေးလာတဲ့ဒုက္ခသည်ဦးရေဟာ9သိန်းလောက်ရှိသွားပြီဖြစ်ကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်ရှင်။
မင်းဂျင်နိုင်ကြပြခဲ့တာပါရှင်အခုမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်နားဆင်ရပါမယ်ခေတ်သစ်မြန်မာနိုင်ငံ globalization ခေါ်ကမ္ဘာလုံးဖြန့်ကျက်ဆက်ဆံမှုနဲ့ internet online media တွေတွင်ကျလာတဲ့ခေတ်မှာအစဉ်အလာမြန်မာရင်ကျေးမှုရဲ့အလားအလာဘယ်အခြေအနေမှာရှိနေပါသလဲခေတ်အလိုက်လူငယ်တွေရဲ့အကြိုက်ပြောင်းလဲလာတဲ့ကိစ္စကိုအပြည့်မြင်သင့်ပါသလားဒီလိုအနေအထားတွေကိုထိန်းចောင်းဖြောက်မှတ်ပေးဖို့လိုအပ်ပါသလားပေးလို့ရရနိုင်ပါမလားဆိုတာတွေကိုစာရေးဆရာချစ်ဦးညွန်းနဲ့ဦးကျော်စံတာတို့ Washington DC မြို့ကဗီယိုစတူဒီယိုမှာတွေ့ဆုံမြင်မြန်ထားတာကိုနှာစင်ကြရအောင်ပါရှင
်တချို့ညိုဒီဝင်းမြန်မာပိုင်းကိုလာရောက်လက်ပတ်တဲ့အတွက်ကျေးဇူးပါတယ်ကျွန်တော်သစ်ဆုံမြင်မြန်ဝင်ကျေးဇူးပါတယ်အထူးကျေးဇူးပါ
ဟုတ်ကဲ့ခင်ဗျာမေးပါကျွန်တော်ပြည်တော်ပြပါမယ
်ဟုတ်ကဲ့ကျွန်တော်ဆွေးနွေးခြင်းနဲ့အဓိကအကြောင်းအရာကတော့မြန်မာနိုင်ငံရဲ့ရင်ကျေးမှုအရေးပေါ်ဆရာနိုင်ငံရေးစီးပွားရေးအရေးကိုတော့တော်လေးတိုင်းတာရလွယ်ပါတယ်နိုင်ငံရေးသမားတွေစီးပွားရေးကျွမ်းကျင်တဲ့ပညာရှင်တွေမေးကြပါတယ်ဆိုတော့မြန်မာရင်ကျေးမှုနဲ့ပတ်သက်ပြီးတော့ဆရာအသိတော်ဆုံးပုဂ္ဂိုလ်လို့ထင်ပါတယ်ဒီမျိုးကုန်းတွေအတွက်
ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့ပထမဆုံးမေးရင်ကမြန်မာနိုင်ငံရဲ့ရင်ကျေးမှုကဘယ်လိုရွေးနေသလဲရွေးတော့ရွေးနေမှာပေါ့ရင်ကျေးမှုတရားဆိုတာရက်တည်နေတော့ရှိမယ်လို့ပြောလို့မရဘူးပေါ့လေဆိုတော့ရွေးဟာရှေ့ကိုရွေးသလားနောက်ကိုရွေးသလားဘေးကိုရွေးသလားသာဖြစ်ရှိမှာပေါ့ဆရာအကျဉ်းချင်းဆရာပထမဆုံးရေးဘူးရသုံးသန်းရင်ညီကျမကဘယ်လိုရွေးနေတယ်ထင်ပါလဲဆရာ
ဦးကျော်စံသားရဲ့ဒီအရွေးကိုမပြောခင်ပါဒီ culture and civilization ပေါ့ကျွန်တော်ရင်ကျေးမှုလို့ပြောတိုင်းပြောတိုင်းကကျွန်တော်တို့မှာ culture နဲ့ civilization ရောရောနေတယ်ဥပမာအိန္ဒိယဆိုရင်ဒါဆရာပါလူတွေကကျွန်တော်ဖတ်ရတာအိန္ဒိယဆိုရင် separate separate culture separate separate ဂျပန်ဆိုရင်ဘယ်လို culture တစ်မျိုးခေါ်တယ်civilization တမျိုးခဲ့ကျွန်တော်တို့ကတော့ရင်ကျေးမှုလို့ပြောလိုက်တယ်နဲ့အဲ့ထဲမှာ cultural civilization ရောပါနေတော့အဲ့ဒါသိမကွဲဘူးအဲ့တော့ရောနေတော့ဘယ်လိုဖြစ်ကြလဲဆိုတော့ရင်ကျေးမှုလို့ပြောလိုက်တယ်ပြောလိုက်တိုင်းမှာအများနားလေတာကပကြီးပဘူးပါညာပတ်စံမျိုးပေါ့အဆိုကအရေးကြီးပေါ့အဲ့လိုပဲနားလေတယ်ရင်ကျေးမှုဆိုတာဟာဟို cultural ကိုပဲသိတယ် civilization ကိုသိမသိဘူးအဲ့တော့ရင်ကျေးမှုဆိုတာကကျွန်တော်ကတော့ cultural civilization တစ်ခုစလုံးပြောချင်တ
ယ်ဒေါက်တာသန်းထွန်းကတော့ cultural delay ကိုပြန်ပြီးတော
့
civilization ကိုရင်ကျေးမှုတ
ော့ရင်ကျေးမှုပြန်ပြန်ဟုတ်က
ဲ့ကောင်းပါရဲ့နှစ်ခုလုံးကိုပြောလို့ရ
အောင်နှစ်ခုလုံးပါနော
်ဟုတ်ကဲ့
အဲ့တော့ရင်ကျေးမှုအရွေးကိုဘယ်လိုရွေးနေသလဲကျွန်တော်အမြင်ကတော့ဘေးဘက်ကိုရွေးနေလို့ကျွန်တော်မြင်တယ်ရှေ့လည်းမသွားဘူးပြနောက်ကိုလည်းပြန်မဆုတ်ပါဘူးသူဘေးကိုထွက်ပြီးတော့ရွေးနေအဲ့ဒါကလည်းနည်းနည်းပြန်ကားနေတယ်ကြစ်လင့်မှုမရှိဘူးဖြစ်နေတယ်ဘာလို့ဆိုတော့ဟိုရှင်းဟောင်းကိုထိန်းသိမ်းခြင်းနဲ့ပုံကူများကလည်းဒီလိုဖြစ်ကစ်တကူလိုက်မဲ့ပုံကူများကလည်းဒီလိုဖြစ်နေတော့အဲ့နှစ်ခုကလည်းဟိုထိတ်တကြီးတော့မတွေ့ဘူးသို့သော်ဒီလိုဖြစ်နေတော့ရှေ့မတက်ပဲနောက်မဆုတ်ပဲအဲ့လိုဖြစ်နေလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့အဲ့တော့ချင်းဟောင်းကိုထင်းချင်းကျင်တဲ့လူတွေကတော့တပိုင်းပေါ့လေ
အ
ဲ့တော့ဖြစ်တဲ့သွားကျင်တဲ့လူဆိုတဲ့အပိုင်းကတော့ဒီဟာအခုပြောလာကြတဲ့ globalization နိုင်ငံတကာယဉ်ကျေးမှုရောထွေပြန့်နှံ့လာမှုရဲ့အကျိုးသက်ရောက်မှုလို့ပြောလို့ရပါဆရာ
ရပါတယ်ရပါတယ်ဒါကတော့ဟိုဒီ globalize ကတော့ဘယ်သူမှရှောင်လွှဲလို့မရတဲ့ကိစ္စလေဒါတဘာဝဓမ္မကိုဖြစ်နေပြီဒီချိန်မှာဒီလိုဖြစ်ရမှာပဲအဲ့တော့ဒီ globalization ရရိုက်ခတ်လာတဲ့ဒီအစ်စ်အစ်စ်သောဖန်တီးမှုဖြစ်တည်မှုတွေထဲမှာအဲကျွန်တော်တို့က traditional လည်းမပြတ်အောင်အစ်စ်ကိုလည်းဟို absorb လုပ်နိုင်အောင်ဒီမှာကျွန်တော်တို့အရေးကြီးတာအသိဉာဏ်တွေရပါပဲအသိပညာအရေးကြီးဆုံးပါပဲအသိပညာနဲ့ရေစစ်သလိုစစ်ယူရမယ်ဟုတ
်ကဲ့
ကျွန်တော်တို့အများသိတဲ့ဟာတွေရှိပါတယ်ဥကျော်ဆောင်စာရဲ့ဟို brain mock ဖွင့်ထားလိုက်ပြီဆိုရင်အလင်းအောင်ရမယ်လေရမယ်အမှိုက်တွေလည်းဝင်လာပဲပိတ်ထားလိုက်ပြီဆိုရင်မ ဘာမှတော့ပြဿနာမရှိဘူးသို့သောမှောက်သွားမယ်ဆိုတော့ကျွန်တော်တို့ဖွင့်ထားပြီးတော့တန်စကားတက်မယ်အဲတန်စကားအသိဉာဏ်ပညာပဲ
ဟုတ်ကဲ့ဟုတ်ကဲ့အဲ့အသိဉာဏ်ပညာကိုဘယ်သူတွေကဘယ်လိုချက်မှတ်ပေးမလဲအဲ့ဟာကိုဆရာတို့အနုပညာသမားတွေစာပေပညာရှင်တွေလူလူနဲ့အများအန်းထိတွေ့နေတဲ့ပုဂ္ဂိုလ်တွေ orator တွေပေါ့လေဟောလူလူထိတွေ့ပဲဆရာတို့ကရောဘလောက်ဩဇာလွှမ်းမိုးမှုရှိနိုင်ပါ့မလဲမြန်မာနိုင်ငံမှာအဲ့ချိန်နေရ
ဟုတ်ကဲ့အဲ့ဒီအသိဉာဏ်ပညာကအားလုံးနဲ့ဆိုင်တဲ့အသိဉာဏ်ပညာကိုဘယ်မှာရနိုင်လဲဆိုတော့အဲ့ဒါပညာကြီးပဲ education ပဲအဲ့ဒီ education စနစ်မငြိမ်သမျှမမှန်သမျှကာလပတ်လို့အဲ့ဒီအသိဉာဏ်ပညာခေါင်းကျော်ချဖြစ်နေမှာလို့ကျွန်တော်ထင်တယ်အဲ့ကျွန်တော်တို့တွေပြောနိုင်ခေါင်းနိုင်ရင်းနိုင်ဘယ်လောက်ပြန့်လာမှာလဲတော့မှာပြောလိုက်ရင် education ပါလာပြီကျောင်းမှာစားအ
ဲ့ရော education ဘက်ကလည်းဆရာလည်းကျောင်းဆရာလုပ်ခဲ့တဲ့ပုံကိုကျွန်တော်အတူဆုံးခဲ့ကြရဲဆိုတော့ပေးရမယ်တော့မယ်တခွန်ကျွန်တော်ခက်ကြတာကျွန်တော်ကစနစ်သိပညာရေးဆိုရကျွန်တော်ဖြတ်တန်းခဲ့တယ်အခုထိလည်းစနစ်ကစစ်တုံးပဲ
ဟုတ်တယ်
ပြင်းစင်းအဲ့တော့ဘယ်လိုပြောရင်မလဲအကိစ္စလည်းမှတ်ချက်တစ်ခုပေးပါဦးအ
ေးရာတလုံးငင်းဒဇင်ပါတွေကြီးတယ်ပဲဒီအခုသိရတယ်အခုလည်းမြန်မာပြည်မှာဥကြောဆောင်လာရဲ့ဒီပညာရေးစနစ်ကိုမကြိုက်တဲ့လူတော်တော်များတယ်ပညာရေးဝန်ကြီးကိုလည်းမကြိုက်တယ်လို့တော်တော်များတယ
်
အခုလဲဟိုဟာဆန်းလိုက်ဒီဟာဖြက်လိုက်ဒီဟာလုလိုက်ဒါဖြက်လိုက်ဆိုတော့ဒါမဖြစ်ကောင်းတဲ့အရာပဲခုနနိုင်ငံရေးမတည်ငြိမ်မှုတွေပြည်တွင်းစစ်တွေနော်ရှင်းရှင်းချာနာတွေပါလေအဲ့ဒါလည်းဖြစ်တာလည်းဖြစ်ပေါ့တစ်ချိန်ထဲမှာအဲ့ဒါတွေပြီးမှပညာရေးကိုကြိုက်မယ်ဆိုရင်ကတော့အာရှင်းပြီးတော့မျှော်လင့်ဝေးပဲအဲ့တော့အဲ့လိုဖြစ်တယ်လည်းဖြစ်တစ်ချိန်ထဲမှာဒီပညာရေးကိုသေးသေးချာချာကြိုက်တွေ့ပြီးတော့သင်ငယ်ရဆက်ပြီးတော့မူလရဆက်လိုက်အဲ့လိုလုံနိုင်မှသိဉာဏ်ပညာဟာသူ့အတူသဘာဝကျစွာဖြစ်တည်လာမယ်ဒီအရွယ်ကြီးဥမာကျွန်တော်တို့အရွယ်ကြီးတွေ40ကျော်50ကျော်ကြီးအဲ့ဒီကျမှသွားပြီးတော့ educate မလုပ်နဲ့မရတော့ကျွန်တော်အဲ့လိုမြင်တယ
်ဟုတ်ကဲ့နောက်တစ်ခုကအဲ့ရင်းကျင်းမှုနဲ့ထိတွေ့နိုင်တဲ့ channel တွေဟိုတုန်းကဆိုဇာတ်သပင်တို့ရုပ်ရှင်တို့စာပေတို့အဓိကအဖြစ်ဒီဟာကိုတည်ကြမှာပေါ့ရှင်အခုဆိုဇာတ်သပင်ဆိုတော်လေးမင်းမင်းသွားပြီးလို့ထင်ပါတယ
်
အဲ့ရုပ်ရှင်ယုံသွားပြီးတော့ရုပ်ရှင်ကြီးရဲ့အလေးထားရောဘလောက်ရှိသေးလဲအဲ့ဒါလွှမ်းမိုးရှင်ကစာပေဆိုလို့စာရောဖတ်ကြသေးလားအခုလူတွေကအင်တာနက်မှာအွန်လိုင်းမှာပဲသူကြဆိုတော့ဒီဟာရဲ့ impact ကရောဒီဟာရဲ့ gear ကရောဘလောက်ထိ
တော့စာပေရုပ်ရှင်သဘင်ဂီတအဲ့လို branch နေနဲ့ခွဲပြောရမယ်ဆိုရင်တော့ရုပ်ရှင်နဲ့ဂီတကလူလူကြားကိုရောက်တာမြန်နေပြန်နေနောက်ပို့ပြီး effective ဖြစ်တယ်ပေါ့အကျိုးအသက်အောင်မှုပိုရှိတယ်ရုပ်ရှင်ယုံဒီမှာရှိပါတယ်ကြည့်ကြပါတယ်ပြီးတော့အခုကျွန်တော်မြန်မာပြည်မှာတခြားနိုင်ငံမှာမရှိတဲ့ဗီဒီယိုယုံလေးတွေနဲ့အဲ့ဒါတွေကလည်းပြန့်နှံ့နေဆိုတော့ဒါရုပ်ရှင်ပေါ့ဂီတလည်းပြန့်နှံ့တယ်သို့တော့ဂီတမှာပြန်ကြည့်လိုက်တော့ကျွန်တော်မြန်မာဆိုင်ကြည့်အောင်နော်တစ်ဖက်ကနေပြီးတော့ခေတ်ပေါ်ဒီဂီတပေါ့ခေတ်ပေါ်ဒီဂီတမှာလက်မှတ်တွေတောင်းနဲ့သိမ့်နဲ့ခြီးပြီးတော့ဟိုရောင်းလာတော့ဝယ်ပြီးတော့နားထောင်ရတယ်မြန်မာဆိုင်ဂီတကတော်တော်လေးသလားစရာကောင်းတယ်အဲ့ဒါကိုပညာရှင်တွေကိုယ်တိုင်ကလည်းအဲသူတို့ဂိုင်းကန်ရှင်တွေကလည်းဒါကိုသိပြီးတော့ကြိုးစားနေကြပါလေသို့တော်လည်းသင်တော်ခီးမပေါက်သေးပါဘူးအဲ့တော့စာပေကတော့ဥကျော်ဆောင်လာရဲ့ကျွန်တော်ဝင်ပြီတော့မဟုတ်ကျွန်တော်တို့လူမျိုးဟာငူထဲမှာစာဖတ်အားနည်းရှာတဲ့လူမျိုးဖြစ်ပါတယ်စာဖတ်တာကိုသိပြီတော့အလေးမထုံရဘူးပေါ့အဲ့တော့အခုလိုချိန်မှာစာဖတ်ကပိုနည်းသွားတယ်ပိုနည်းသွားခုနကအွန်လိုင်းနေခုနကမီဒီယာတွေပေါ်လာတဲ့ခါကျတော့ကျွန်တော်ဒီမှာကြည့်တယ်ဒီ US ရောက်တဲ့ချိန်မှာဒီမှာလည်းလုံနေကြတာပဲဒါပေမဲ့သူတို့စာဖတ်နေတာသူတို့အသေးသေးရှိတာလုံနေကြတာပိုမှကျတော့တကယ်ဟုတ် awkward ဒီလိုမရှိတာကြီးလုံတာကြီးများနေတယ်ကျွန်တော်တန်းတယ်တော့ပြောတာပဲဟောပြောရည်မှာဟိုမဖတ်ဘူးလားမဟုတ်ဖတ်တယ်အ ਨੇ စုပဲရှိတယ်ကျွန်တော်အဲ့လိုမြင်ပါတယ
်အဲ့တော့အနုပညာစာပေဖန်တီးမှုဒါလွတ်လပ်မှုနဲ့ပတ်သက်ပြီးတော့လည်းမေ့ကျင်ပါတယ
်
မြန်မာနိုင်ငံမှာနိုင်ငံရေးအဖြစ်လွတ်လပ်ကိုတိုင်တားလို့ရတယ
်
သတင်းလွတ်လပ်ခွင့်ဆိုရင်သိသိသာတဲ့ဖြစ်တဲ့တွေ့ရမှာရှိတယ
်
အဲ့တော့စာပေအနုပညာဖန်တီးမှုကလွတ်လပ်မှုဘယ်လောက်ရှိပါသလဲ
လွတ်လပ်မှုဆိုတဲ့နေရာမှာဟိုဟိုစာပေစည်းရုံးတော့မရှိ
တော့ဘူးဟုတ်ကဲ့
ဆက်ဆံမရှိတော့ဘူးနော်ဆက်ဆံမရှိတော့ဘူးရေးလို့ရပါပြီဒါပေမဲ့အရေးကြီးတာကဒီ freedom လွတ်လပ်မှုပေါ့နော
်
အဲ့ဒါကအလုံးစည်တဲ့ responsibility နဲ့တွဲနေပါလေအဲ့တော့လွတ်လပ်မှုဆိုဆိုင်ဆရာပြောရဲ့စိတ်အားဖြင့်လွတ်လပ်မှုအဲ့ဒါပူရေးကြည့်ပါလေဟိုခုနကလိုပုံနှိပ်တာတွေတားတာပြူတာတွေအဲ့လွတ်လပ်မှုတခြ
ား
ဆိုင်ဆရာရဲ့စိတ်ကိုကလွတ်မြောက်နေရမယ
်ကျွန်
တော်ဆိုတာလွတ်လပ်နေရမယ်ဘာနေရနေလွတ်မြောက်နေရမလဲပုဂ္ဂိုလ်ဆွဲဝါဒဆွဲစနစ်ဆွဲဒေသဆွဲစတဲ့အဲ့ဒီအဆွဲတွေအဲ့ bias and prejudice ကနေပြီးတော့လွတ်မြောက်ပြီးတော့ဆိုင်ဆရာရဲ့ရင်ထဲမှာကသူ့ရဲ့လွတ်လပ်တဲ့စိတ်ကြီးကအဲ့လိုဖြစ်နေရမယ
်ဟုတ်ကဲ့
အဲ့ဒါမှ creativity ရထွက်လာမှာ
ဟုတ်ကဲ့ဆိုအဲ့ဒီ creativity ကိုလွတ်လပ်စီလာဥပမာဖြင့်စတိုင်ရသရောစာရေးလို့ဖန်ခံရတာရိုးတရားစွဲခံရတာမျိုးကြတော့အဲ့ဒါကိုကန့်သတ်ထားတဲ့ဟာပေါ့ဆရာ
အဲ့ဒါကတော့ဗျာဟိုသူတို့ဒါဟာစတရားဟာစတရားကြောင့်ဖန်ခံရတယ်တရားစွဲခံရဆိုတာမရှိကောင်းတဲ့ကိစ္စပါမရှိသင့်တဲ့ကိစ္စပါစတရားဆိုတာဘု து စုလောင်လို့ရတယ်ကမ္ဘာမှာလည်းစတရားစားပြီးရအင်မတန်ထုံးရတယ်ဒါပေမဲ့အဲ့ဒါကိုဆက်စတိမခံမဲနဲ့အဲ့ဒီပေါ်မှာအပြည့်ယူရဆိုတော့ဒါတော့မဖြစ်သင့်ဘူး။အဲ့တော့လွတ်လပ်မှုဟိုရင်းနဲ့တိုင်းတာကြည့်မယ်ဆိုရင်တော့အဲ့ဒီဘက်မှာလွတ်လပ်မှုမရှိဘူး
။အခုလောလောဆယ်မှာအဲ့ဒီအနုပညာပုံစံပေါ်ဆိုင် aesthetic form ဘယ်လိုပုံစံမျိုးဟာအခုလူငယ်ရမှာမြန်မာနိုင်ငံမှာအများဆုံးတွင်ကျယ်တယ်လို့ပြောနိုင်တယ်ဆရာခုနပြောတဲ့ဂီတလားရုပ်ရှင်လား
အာဂီတပြောမယ်ဆိုရင်တော့ဂီတဒါပေမဲ့ဂီတနော်ဦးကျော်ဆောင်ဆိုင်ရေးတဲ့ဂီတစာစုတွေလည်းရေးတဲ့လူတွေတော်ပါတယ်ဗျာဆိုတဲ့လူတွေတော်ရတယ်ဗျာတီးတဲ့ဘန်လည်းတော်ရတယ်ဗျာဒီဟိုကျွန်တော်တို့ဘိုးလုံးကလို့အပြောဓာတ်ထောင်နဲ့အပြောတိမဟုတ်တော့ဘူးတကယ်လေးလက်တဲ့အဓိပ္ပာယ်ရှိတဲ့စာသားတွေနဲ့တကယ်ကောင်းတဲ့တန်စင်နေတဲ့ melody တွေနဲ့အဲ့လိုဆိုရတီးရလုပ်တဲ့အတွက်ဒီနေ့လူငယ်တွေကအဲ့ဒါကိုခံစားလို့ရတယ်ကျွန်တော်လည်းခံစားလို့ရတယ်အဲ့တော့ဂီတကတော့ဒီ aesthetic form တွေနဲ့ပြောမယ်ဆိုရင်တော့ဟို advance အဖြစ်ဆုံးလို့ကျွန်တော်ထင်တယ်အဲရုပ်ရှင်ကတော့အချိန်နေရဟိုရုပ်ရှင်ကတော့နည်းနည်းဟိုသူတို့ဟောဆိုညင်းညက်ခုန်ညာလို့ရှိသေးတယ်လဲထွက်နေတယ်ဇာတ်တပင်ကတော့ sorry မှာပြတယ
်လူတွေရဲ့ဒီအမှုပညာပုံစံနှစ်သက်မှုပေါ်ဆရာရဲ့ပါဇာနေစာရဲ့ taste လို့ပေါ့စာပါမြန်ရင်ချက်တစ်ခုပြောင်းလဲပြီးတော့ကြိုက်သွားတာမျိုးတွေဖြစ်မယ်အဲဆိုလူငယ်တွေရဲ့အကြိုက်နည်းနည်းတစုံတစ်ခုပြောင်းလဲမှုရှိလာတယ်ရုပ်ရှင်တို့ဘာလို့မှဆိုရင်တော့အဲ့ဒါကိုဝေဖန်စရာလားအပြစ်ပြောသင့်သလားဘယ်လို
မပြောသင့်ဘူးဗျလူငယ်တွေကိုကျွန်တော်တို့အပြစ်ပြောတာကျွန်တော်မကြိုက်ဘူးပြောကြတယ်လူငယ်တွေစာဖတ်အားနည်းတယ်စာဖတ်ပါတော့ကျွန်တော်ကပြန်ပြန်မေးလို့ရှိတယ်ခင်ဗျအဲ့လိုဆိုလူကြီးတွေဘယ်လောက်စာဖတ်လို့လို့လူငယ်ကသူတို့အစ်စ်ကိုသူတို့လူချင်းလာပဲဒီ test ကသူကတတ်မှတ်နေလေလူငယ်တော်ပါပဲအဲ့ဒါကိုမှန်မှန်ကန်ကန်ပေးဖို့ရည်ကြီးတယ်မှန်မှန်ကန်ပေးဖို့ကပေးကြပါလေပြီးတော့လူငယ်တွေကိုကျွန်တော်တို့ကလူငယ်ဆိုပြီးတော့ခေပေါ်တိကြီးတာဘယ်နဲ့ကဘာညာပြောလို့မရအောင်တော့လူငယ်တွေထဲမှာလည်းဒီ classic တွေမြန်မာဆိုင်မြန်မာသံမြန်မာစင်ကြိုက်တဲ့လူငယ်တွေအများကြီးရှိတယ်အများကြီးရှိတယ်အဲ့တော့ကျွန်တော်လူငယ်တွေရဲ့ဟို aesthetic ကိုလည်းပေါ့ဟိုခံစားနိုင်မှုစွမ်းအားဟာမသေးပါဘူးပေးတဲ့သူတွေမပေးနိုင်လို့ဆိုတာဖြစ်ပါတယ်အဲ့လိုကျွန်တော်မြင်တယ်
ဆိုတော့ကျွန်တော်အခုပြောနေတဲ့မြန်မာယဉ်ကျေးမှုမြန်မာရဲ့ culture and civilization ဟာမြန်မာပြည်မပမာပေါ့လေဆရာကြီးပြောရင်အဲ့ဒီယဉ်ကျေးမှုကိုအဓိကထားပြီးပြောနေကြတ
ာ
မြတ်ပါတယ်ဆိုတော့တိုင်းရင်းသားတွေမြန်မာနိုင်ငံမှာတိုင်းရင်းသားတွေရဲ့အခုနိုင်ငံရေးအချင်းတော့အများကြီးတက်တက်ကြွက
ြ
ကြားပါတယ်အဲ့ယဉ်ကျေးမှုဘက်မှာရောတိုင်းရင်းသားယဉ်ကျေးမှုတွေဟာဘယ်လောက်ထိကျော်ထွေမှုပြန်လည်နားလည်မှုရှိလာကြတယ်လို့ထင်ပါလဲ
အဲ့အဲ့ဒီမှာတော့အပြန်လည်နားလည်မှုတော့ရှိတယ်သို့တော့ဟိုအပြန်လည်ဆက်ဆက်မှုနဲ့ရောထွေမှုတော့အနည်းနေတယ်လို့ကျွန်တော်မြင်တယ်နော်ဥပမာဆိုရင်ကမွန်ကာချာဆိုရင်ကအင်မတန်ကြီးတာပဲမွန်တို့ရဲ့အင်ဂျီတူကြီးတည်းကြီးနဲ့ဟိုကျွန်တော်တို့ဟိုဟာပကံတဲ့တောင်မှသူကကိုရင်းပြစ်တာရှိသေးတယ်လေ
နော်ရှိတ
ာရှိသေးတယ်အဲ့တော့ဒါကခုမွန်ကာချာကိုနဲ့ကိုကနည်းနည်းလေးဟိုနောက်ဆုတ်ပြီးတော့အဲ့လိုဖြစ်သွားတယ်အဲ့တော့မွန်လူမျိုးတွေကိုနဲ့ကလည်းမွန်တိုင်းသားတွေကိုနဲ့ကလည်းဒါကိုသိတယ်သိလို့သူတို့မေတ္တာမလုပ်နိုင်ဖြစ်နေတယ်ကချင် advance ဖြစ်လာတယ်ကရင်advance ဖြစ်လာတယ်ကျွန်တော်လည်းမြင်တယ်ရှာ advance ဖြစ်လာတယ်ဝတ်တာစားတာစပြီးတော့သူတို့အယောင်တွေစက်တာစပြီးတော့ဒီဇိုင်းလေးတွေ fashion လေးတွေကအင်မတန်လှလာတယ်ပြီးတော့သူတို့ရဲ့တီလုံးထဲမှာရှာအိုးစီထဲမှာ guitar ထည့်တယ်ဟာလေရှာအိုးစီထဲမှာ bass ထည့်တာလေအဲ့ဒါလေးတွေအင်မတန်ကိုအဆင်ပြေတယ်ဆိုတော့တိုင်းသားတွေထဲမှာအဲ့ဒီသုံးမျိုးလေးမျိုးတော့ကတော့တက်လာတယ်ပေါ့ဗျာနော်ကျွန်တော်ကမွန်ကိုဖြစ်စေချင်တယ်ဘာလို့လဲမွန်ကတအားကြီးတဲ့ဒုတယ်ကြီးတဲ့ရည်ရွယ်မှုဆိုတော့အခုကျွန်တော်တို့အခုပြောနေတဲ့ culture and civilization ဥကြောင်ကပြောလို့ကျွန်တော်ကဗမာတိုင်းရင်းသားကိုအဓိကထားပြောနေရတာနော်အမှန်ကတော့ဒီကျွန်တော်လည်းအင်မတန်စိတ်ဝင်စားပါတယ်ခြားသောတိုင်းရင်းသားများရဲ့ရည်ကြီးမှုနဲ့ဒီဗမာတိုင်းရင်းမှုနဲ့ဆက်ဆက်ပြီးတော့ဖြစ်ဖို့ဆိုတာအင်မတန်ရည်ကြီးပါတယ
်ဆိုတော့မြန်မာနိုင်ငံမှာအစိုးရကဖွင့်ထားတဲ့ရည်ကြီးမှုတက်ဂရိုဘာလို့ဆိုတာဟာအဲ့ဗမာတိုင်းရင်းသားရည်ကြီးမှုပဲအဓိကထားသလားခုနတိုင်းရင်းသားရည်ကြီးမှုနဲ့ပတ်သက်တဲ့ရည်ကြီးမှုဆိုင်ရာလေ့လာစရာကျောင်းတို့ Institute တို့ဗမာမရှိလား
ရှိရှိရင်ကျေမှုတက်လို့မှာကဗမာကိုပဲအဓိကထားပြီးလုပ်တယ်သို့တော့ဟိုရင်းမကင်းတို့ရင်းရှောင်းဦးစီဘယ်နဲ့ကဘာညာမွန်လာကြဒါလေးတွေတော့ variety တစ်ခုအနေနဲ့ item တွေနဲ့တော့သင်ပေးတယ်သို့တော့လည်းအကအဆိုးအတီးဘာညာအလုံးဟာဥမာအကျိုးဆက်သုံးဖို့ယူရီးယားဘယ်နှဖို့ပတ်ပြိုးဘယ်နှဖို့တာဟာမဟာဂီတအတိုင်းပဲမဟာဂီတအတိုင်းကအဲဒီမှာရှိမှမရှိတာ
ဟုတ်ကဲ
့အဲဗမာပဲရှိနေတယ်ဒါအောင်နည်းနည်းခြေပြတ်မှုလိုပါတယ်ဟုတ်ကဲ့
ကျူးကျမှာကျွန်တော်ပတ်ပိုင်းပါန
ာဟုတ်ကဲ့ဟုတ်ကဲ့
ဆိုင်းစရာခြေဦးညိုနဲ့ဥကြောဆန်သားတို့ဆွေးနွေးထားကြတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်တနင်္လာနေ့မနက်ဖြန် VOA American တန်ရဲ့မနက်9နာရီထိဆက်လက်နားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်တွေလည်းမြန်မာပြည်ကပေးစာကတ္တာကိုအရင်ဆုံးနားဆင်ရဖို့ရှိပြီးဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်မှာတော့
ဥမာလက်ရှိအသုံးပြုနေစဲကြက်တထောင်တန်ငွေစက်ကူတွေကိုဗိုလ်ချုပ်ပုံဒီဇိုင်းအသစ်နဲ့ထုတ်ဝေမယ်ဆိုတော့ဈေးကွက်တွေလှည့်လည်သုံးဆွဲနေတဲ့ချင်းသေးရုပ်နဲ့ငွေဆက်ကူတစ်ထောင်
ငွေဆက်ကူတွေမှာပါပုံတွေရိုက်နှိပ်ထုတ်ဝေတင်တယ်လဲဆိုတော့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားတာကိုနားဆင်ကြရမှာပါအစီအစဉ်နောက်ပိုင်းမှာကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားပါမယ်ရှင်အခုအရင်ဆုံးတော့မရတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြမပြည်ကပေးစာကန္တာကိုနားဆင်ကြရအောင်ပါရှင်VOA ကိုရေးလာကြတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးလာကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေပြီးတော့ Facebook Messenger ကနေပြီးတော့စာရေးလာကြတဲ့တော်ရရှင်တွေရဲ့အစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေတင်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ Facebook မှာ Messenger ကနေစာလှမ်းပို့တဲ့အေးမြစေသားဆိုတဲ့တော်ရရှင်ကတဲ့နေကိုမှန်ကန်တိကျမြင်းမြန်ဆန်ဆန်တင်ပြတဲ့အတွက် VOA ကိုကြိုက်ပြီးတော့လေးစားပါတယ်လို့ဆိုလာပါတယ်။အဝေးရောက်ချစ်သူဆိုတဲ့တောင်းဆင်ကတော့မင်္ဂလာပါ VOA ဒီကျတင်းငွေရည်နေညာကဖွင့်ပြလိုက်တဲ့ဖြူဖြူကျော်သိန်းတီဆိုထားတဲ့တချင်းနဲ့ပဲဘလို့ခေါ်ပါလဲလို့မေးလာပါတယ်။ဒါလွန်ခဲ့တဲ့နှစ်ပတ်လောက်ကပါဟုတ်ကဲ့ပါအဲ့ညတုန်းကဒီတောင်းဆင်တွေကိုဖွင့်ပြသွားတဲ့ဖြူဖြူကျော်သိန်းတီဆိုထားတဲ့တချင်းလေးကတော့လှည့်စားလိုက်ဆိုတဲ့တချင်းဖြစ်ပါတယ်။ဖြူဖြူကျော်သိန်းနောက်ဆုံးထွက်သွားတဲ့စတူဒီယိုတေးတပြားဖြစ်တဲ့မင်းကလေးတယောက်အသေးကွဲနေသည်ဆိုတဲ့တေးတပြားတွေကပါဝင်တဲ့တချင်းတစ်ပုဒ်ဖြစ်ပါတယ်နော်။စီစဉ်တကူနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။တော်ရရှင်ရဲ့ပေးစာတွေကိုဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်။အခုတော့အရင်တော်ရရှင်တွေကိုအနောက်တိုင်းမှာခေတ်စားနေတဲ့တချင်းလေးတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးကြပါတယ်ရှင်။ American Billboard Hot 100 American မှာ Hot အဖြစ်ဆုံးတေးတရာစီးနှာမှာ Number 1ကိုချိတ်တဲ့တချင်းလေးဖြစ်ပါတယ်။ဒီတချင်းက Australia, New Zealand, Ireland, Sweden, Norway, Finland, Denmark နဲ့ UK နိုင်ငံတို့မှာပါ Number 1ချိတ်တဲ့တချင်းဖြစ်ပါတယ်။ဒီတချင်းကို Republic Records တေးတန်တင်ကထုတ်လုပ်တာဖြစ်ပြီးတော့သူရဲ့တရားဝင်မဟုတ်တဲ့အလို့သဘောထုတ်တဲ့ YouTube တချင်းဗီဒီယိုကိုလည်း Republic Records တေးတန်တင်ကပဲထုတ်တာဖြစ်ပါတယ်။တချင်းရဲ့တန်တိုင်းဆိုတဲ့ Chorus အပိုင်းကိုပဲပြန်ကြော်ထားတဲ့3မိနစ်38စက္ကန့်စာဗီဒီယိုဖြစ်ပါတယ်။တရားဝင်ဗီဒီယိုကတော့ Vivo YouTube Live မှာ November 22ရက်နေ့မှာစပြီးတော့ပြပါတယ်။ဒီဗီဒီယိုထဲမှာတော့ Taste ဆို Post Malone ကဆာမူရိုင်းဓာတ်နဲ့လူဆိုးတွေနဲ့တိုက်ခိုက်ပြီးတော့နောက်ဆုံးမှာတော့ Post Malone နဲ့21 Savage တို့နှစ်ယောက်တွေးလင်းလင်းနဲ့ဖြစ်နေတာကိုတွေ့ရမှာပါ။ဒီဗီဒီယိုကဂျပန်ရုပ်ရှင်ကားတကားဖြစ်တဲ့ Lady Snowblood ရုပ်ရှင်ကိုမှီညံထားတယ်လို့ဖတ်ရပါတယ်။နောက်ပြီးဒီသချင်းက Billboard Hot 100ဆီမှာနံပါတ်1ရောက်နေတာမလို့ Post Malone အတွက်ရောအားဖြင့်ပြောဒီဆိုတဲ့ rapper 21 Savage အတွက်ပါပထမအဦးဆုံးနံပါတ်1ချိတ်တဲ့သချင်းလည်းဖြစ်ပါတယ်။ဒီဇင်ဘာလ9ရက်နေ့ထိကြည့်မယ်ဆိုရင်လည်း Billboard Hot 100ရဲ့ဒီသချင်းကသတင်း9ပတ်နေရာယူထားပြီးဖြစ်ပါတယ်။2019ခုနှစ်အောက်တိုဘာလအထိဆိုရင်လည်းသူသချင်းရောင်းချရမှုပေါင်းက3,000,000ကျော်ရှိခဲ့ပါပြီ။ American Rap အဆိုတော့ Post Malone ကို Rapper 21 Savage ကအားဖြည့်ပြီးတည်ဆိုဖိထားတဲ့ Rockstar ဆိုတဲ့ဒီ Rap သချင်းလေးကိုနားထောင်ကြည့်ပါဦးနော်။Brothers got that gas and they always be smoking like a rasta. When we call up on no, you show up, man, them that's got ties. When my homies pull up on your block, they make that thing go gratatata. Hey, switch my whip, came back in black, I'm starting saying rest in peace to my sky. Hey, close that door, we blowing smoke, she asked me light a fire like I'm awesome. Fool on stage, probably leave my control in a cop car. Ay. It was legendary through a TV out the window of the montage. On the table, look upon, don't give a damn.
I've been popping, popping, man, I feel just like a rock star. All my brothers got that gas and they always be smoking like a rock star. When we call up on no and show up, man, them the shot toss. When my homies pull up on your block, they make that tango gratatata. I've been in the hills, superstars, feeling like a pop star. Drinking uni bad, jumping in the pool and I ain't got on no bra. Get her front or back, pulling on the tracks and now she screaming out no more. They like Savage, why you got a 12 car garage and you only got 6 cars?
Post Malone and 21 Savage ဆိုတဲ့ဆိုထားတဲ့ rock star ဆိုတဲ့တခြင်းကိုနားဆင်ကြားရတာပါ။လောလောဆယ်တော့ Billboard Hot 100ရဲ့စီးမားနံပါတ်1ချိန်နေတဲ့တခြင်းလေးဖြစ်ပါတယ်။မြန်မာတချစ်သောရရှင်တွေအတွက်လည်းမြန်မာတချင်းလေးတပုံနဲ့နောက်ပိုင်းမှာဖြောပြပေးဖို့ရှိပါတယ်။အခုတော့သောရရှင်တွေရေးလာကြတဲ့စာတွေကိုအချိန်ရလောက်ဆက်ပြီးတော့ဖော်ပြပေးသွားချင်ပါတယ်ရှင်။မြန်မာနိုင်ငံရခိုင်ဒေသမြောက်ပိုင်းမှာဖြစ်ပွားတဲ့လူပအောင်အတိုင်းဝိုင်းနှစ်ခုကြားပဋိပက္ခတွေနဲ့ပတ်သက်ပြီးတော့ VOA ပြည်ပြပသတင်းဌာနတွေဖြစ်ကြတဲ့ BBC, RFA နောက်ပြီးတော့နိုင်ငံတကာသတင်းဌာနတွေဖြစ်ကြတဲ့ BBC, CNN ဒီလိုအဆရှိတဲ့သတင်းဌာနတွေရဲ့သတင်းထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံကဒီသတင်းကိုလက်မခံနိုင်တဲ့လူလူအနေနဲ့တော်တော်လေးကိုအမျက်ဒေါသထွက်ကြတာတွေ့ရပါတယ်နော်။ဒါကြောင့်မလို့ကျမတို့ကိုရီးပြောရမယ်ဆိုရင်တော့ကျမတို့ VOA website မှာတမင်တက်တက်ရည်ရဲချက်ရှိရှိနဲ့လာပြီးတော့ဆဲဆိုရုံရင်းကျန်တဲ့နဲ့စကားတွေကိုထပ်ခါတခါလာပြီးတော့နာမည်ပေါင်းစုံနဲ့ရေးကြတာတွေရှိပါတယ်။ဒါကြောင့်မလို့ VOA ကိုအမြဲတမ်းစဉ်းစားမပြတ်အားပေးလာတဲ့ပရိသတ်တွေကြားထဲမှာလည်းတော်တော်လေးကိုစိတ်ပြေရမှုတွေဒီမှတ်ချက်တွေကိုမြင်ရတဲ့အတွက်ကြောင့်မလို့ကျမတို့ VOA website ကသတင်းတွေအောက်မှာရင်ချေတဲ့သူတွေမှတ်ချက်မရေးတော့တဲ့အခြေအနေတွေကိုပြီးခဲ့တဲ့ဟိုလာပိုင်းတွေဒီမှာကြုံတွေ့ခဲ့ရပါတယ်။ဒါရင်းနဲ့ပတ်သက်ပြီးတော့သောရရှင်တချို့တုံ့ပြန်ပြီးရေးသားလာကြတာကိုကျွန်မအခုဖော်ပြပေးချင်ပါတယ်ရှင်။ရဲလင်းဆိုတဲ့သောရရှင်ရဲ့အမြင်ကိုအရင်ဆုံးဖော်ပြပေးပါမယ်။သူက view ကိုအမြဲတမ်းနားဆင်နေတဲ့ပင်နိုင်သောရရှင်တဦးပါဆိုပြီးတော့သူ့ရဲ့စာကိုခုလိုအစာချေလာပါတယ်
။မင်္ဂလာပါ VOA ကျွန်တော်ရေဒီယိုက VOA သတင်းတွေကိုစင်စက်မပြတ်နားထောင်နေသူတယောက်ပါ။ Facebook လူမှုကွန်ရက်ကိုလည်းစင်စက်မပြတ်သုံးနေသူတူဖြစ်ပါတယ်။ Facebook လူမှုကွန်ရက်မှာဘာတွေ့ရလဲဆိုတော့လူမှုရေးခွဲခြားမှုတွေအခြေခံတဲ့ post တွေတင်လာတာတော်တော်များများတွေ့လာရပြီးရိုင်းဆိုင်စွာဆဲဆိုပြောနေတာတွေကိုလည်းအမြဲတမ်းလိုလိုတွေ့ရပါတယ်။သူတို့ရဲ့ profile တွေကိုဝင်ကြည့်ရင်လည်းပါတီနောက်ထပ်ဆွဲရှိတဲ့သူတွေတော်တော်ပါနေတာကိုတွေ့ရပါတယ်။နောက်ပြီးဘာသာရေးဆွံ့ရောက်နေသူတွေလည်းပါပါတယ်။တကယ်တော့ဒီမိုကရေစီစနစ်အရကိုယ်မှလွတ်လပ်စွာပြောဆိုပိုင်ခွင့်ရေးသားပိုင်ခွင့်ရှိပေမဲ့တပားသူအပေါ်ထိခိုက်နစ်နာမှုမရှိစေရပါဘူး။ဒီမိုကရေစီလမ်းကြောင်းပေါ်စတင်ရှောင်လန်းကစားကျွန်တော်တို့မြန်မာနိုင်ငံအတွက်လူတဦးချင်းစီမှာတာဝန်ရှိပါတယ်။ဒါအစိုးရနဲ့ပဲဆိုင်တယ်လို့သတ်မှတ်လို့မရပါဘူး။အစိုးရနဲ့ပဲဆိုင်တယ်လို့သတ်မှတ်ထားရင်အခုလူမှုကွန်ရက်သုံးဆွဲမှုတွေအပေါ်စောင့်ကြည့်ဖို့အဖွဲ့ထားတဲ့နယ်လို့ကျွန်တော်ထင်မြင်ပါတယ်။နောက်မှတဖြည်းဖြည်းချင်းပြန်လျှော့ပေါ့ဗျာ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့နိုင်ငံကနိုင်ငံသားတိုင်းကဒီမိုကရေစီလို့ဗဇက်ကအော်နေပေမဲ့ကိုယ်ကိုယ်တိုင်းလိုက်နာကျင့်သုံးရမှာဘာတွေရှိလဲဆိုတာမသိကြသေးဘူးလို့ကျွန်တော်ထင်မြင်ပါတယ်။
ဒါကတော့တော်ရရှင်ကိုရဲလင်းဒီမိုကရေစီစနစ်စီကိုဥတီသွားနေတဲ့မြန်မာနိုင်ငံကမြန်မာနိုင်ငံသားတွေအတွက်ဒီမိုကရေစီစံနှုန်းနေတဲ့အမည်လိုက်နာကျင့်သုံးကြပါဆိုပြီးရေးလာပါတယ်။ VOA ရဲ့ပင်နိုင်တော်ရရှင်တကုံမျိုးတက်ကဦးလာထွန်းကတော့ဗမာအစိုးရစကားမှာမမြင်အပ်သည့်ဆေးစရာမကြားအပ်သည့်ရှင်းနေလို့ရှိရတဲ့ဆေးစရာမမြင်အပ်တဲ့အရာစရာမရှိသလိုမကြားကောင်းတဲ့စကားလည်းရှင်းနေအတွက်မရှိပါဘူး။အခုတော့မဖတ်အပ်သည့်မီဒီယာထက်များတိုးရအောင်မလားပဲတဲ့။နားနဲ့မနာဖွားနဲ့နာပါလို့ပြောရမလားမရိုးသေးစကားလို့ပဲပြောရမလားစကားနဲ့ပြောတာမဟုတ်စာနဲ့ရေးပြတာမလို့မျက်စိနဲ့မဖတ်ဖက်နဲ့ခြေမျက်စိနဲ့ဖတ်ပါလို့သုံးရမလားအဲ့လိုမျိုးရေးလာကြတဲ့ရုံရင်းကျန်းတဲ့နဲ့ comment တွေကိုတိခံပြီးတော့သာဖတ်ပါလို့တောင်းပန်လိုက်ရပါတယ်ဆိုပြီးတော့ Facebook comment တစ်ခုကိုသူက screenshot ရိုက်ပြီးတော့ကျမတို့စီကိုပို့လာပါတယ်သူရဲ့ထင်မြင်ယူဆချက်ကိုလည်းရေးလာပါတယ် Facebook ကရဲရင်သူဆိုရယ် Facebook အကောင့်ပိုင်ရှင်ရေးထားတဲ့ဒီသူ့ရဲ့စကားလုံးတွေကတော့ကျမတို့လေးလိုင်းပေါ်မှာဖော်ပြလို့မတင်တော်တာမလို့မဖော်ပြတော့ပါဘူးเนาะဒါပေမဲ့အဲ့စာပေါ်မှာတုံ့ပြန်ပြီးရေးလာတဲ့ဒီဒီကုမျိုးတကဥလာထုံးရဲ့စာကိုပဲဆက်ပြီးဖော်ပြပေးချင်ပါတယ်เนา
ะအရင်က mobile phone တစ်လုံး3,450အထိပေးရတယ် internet ဆိုတာကိုပိုင်မပြောနဲ့မြင်ဘူးခြင်းလို့တောင်မမြင်ဘူးခဲ့ရဘူး British Council စာကြည့်တိုင်းမှာ telephone 10လုံးချပေးပြီးတယောက်တနားရီလောက် free သုံးခွင့်ပေးတော့မှ internet မြင်ဘူးစာသုံးကြည့်ဘူးရတာပါ internet ချိတ်ဆက်တဲ့နည်းပညာပါတဲ့ computer ကိုခွင့်ပြုချက်ရှိမှလက်ဝယ်ထားခွင့်ရှိတာခွင့်ပြုချက်မရှိရင်ထောင်ဒဏ်သုံးနဲ့ internet ကိုတရားမဝင်နည်းလမ်းနဲ့ချိတ်ဆက်ရင်ထောင်ဒဏ်15နှစ်ပါအခုတော့လက်ကင်ဖုန်းတွေကလည်းဈေးပေါ် internet လည်းလွယ်လွယ်ကူကူဝင်လို့ရတာမို့ မိမိရဲ့လက်ညှိုးထိတ်လေးနဲ့ပို့ပြီးတော့ Viber တို့ Messenger တို့ Google account တို့ဖွင့်လာရင်ကမ္ဘာပေါ်ကဘယ်တိုင်းပြည်ကမိတ်ဆွေကိုမဆိုအခမဲ့ဖုန်းရိုးရိုးဆက်လဲရတယ်ဗီဒီယိုချက်လဲချက်ချင်းဆက်လို့ပြောလို့ရတယ်လူငယ်တွေဆိုအကုန်လုံးအစအစအရာရာကိုအင်တာနက်ထဲမှာသုံးနေကြတာလေဆိုလိုတာကကမ္ဘာနဲ့ရေမောင်တန်းဒန်းတူခင်မီနီးပညာကိုအင်မတန်အဆင့်မြင့်သုံးနိုင်သုံးတတ်နေတဲ့အချိန်မှာစဉ်းစားကြည့်ရင်အင်မတန်တိုးတက်တဲ့နီးပညာတွေပါလူတန်းစားမရွေးတဲ့နိုင်ငံကနီးတူ Facebook လူမှုကွန်ရက်သုံးတက်နေကြပါပြီ။ဒါပေမဲ့ဒီလိုအင်မတန်အဆင့်မြင့်ပညာတွေလက်ပွန်းတတိဖြစ်နေတဲ့အချိန်မှာအရေးကြီးတာကတော့ကိုယ်နဲ့ထိုက်တန်ကြောင်းပြဖို့လိုပါတယ်။အဆင့်မြင့်ပညာရက်တွေအသုံးဆောင်နေကိုင်းတွေသုံးဆွဲနေတာမို့ကိုယ်နဲ့ထိုက်တန်တဲ့မတန်မရာမဟုတ်ဘူး။ကိုဟာပေါက်လွတ်ပဲစားအုတ်ကြားမြတ်မဟုတ်ဘူး။နိုင်ငံကြီးသားလွတ်လပ်တဲ့နိုင်ငံသားတမိုင်းစင်လာဂုံငင်ငါနဲ့ပြည်စုံတဲ့မြန်မာနိုင်ငံသားရည်မျောကန်းနဲ့ကလေးကွာမဟုတ်တာရင်ကျင်းမှုအစဉ်တန်းမျက်နှာကိုမေ့မပြစ်လိုက်ကြပါနဲ့မကြိုက်တာသဘောမတူတာမချေနှက်တာကိုရင်ရင်ကျေးကျေးပြတ်ပြတ်သားသားညင်းလို့ပြောလို့ရပါတယ်ရုံရင်ကြမ်းတမ်းတဲ့အတုံးလုံးပဲတက်ပြီးဘာပညာမှမတက်တဲ့အဖြစ်မရောက်စေချင်ပါဘူးဗမာပြည်မှာအင်မတန်အစစ်မြစ်နဲ့ဘာသာတရားနဲ့အဆုံးအမတွေတပုံကြီးရှိတဲ့အထက်မှာနိနိဆက်ဆက်တစ်ခုကိုပြောပြခြင်းမယ်လူလူရှင်းရှင်းလွယ်လွယ်လေးပါအမိယုတ်ကနှုတ်ကြမ်းတယ်အဖယုတ်ကကိုလက်အမူအရာကျန်နေဆိုတာပါလူတိုင်းမိခင်ဖခင်ကိုချစ်မဲ့နိုးကြပါတယ်ကိုကြောင့်ကိုကိုချစ်တဲ့မိခင်ဖခင်တွေအချောင်ကြားတွေကအထီးကိမ်းမခံစေသင့်ဘူးဆိုတာလေးတော့စဉ်းစားပေးသေးချင်တာပါ
မြန်မာနိုင်ငံသားတွေရေမျောကန်းနဲ့ကလေးကဝမဟုတ်ဘူးဆိုတာကိုပြတာပါရင်ကျိမှုအစဉ်တန်းမြင့်တာကိုမမေ့ပြစ်လိုက်ပါနဲ့လို့သွားရှင်တကုံမျိုးတက်ကဦးလာထွန်းပြောလာပါရဲ့ရှင်အဲ့လိုမျိုးဆဲဆိုတဲ့အစာတွေကနောက်ပိုင်းမှာတော့နည်းနည်းလေးပါလာတာတွေ့ရပါရဲ့နော်မှတ်ချက်ပေါင်းများစွာရုံရင်ကျန်းတဲ့စာတွေကိုစင်တူရထောင်ကြည့်ရေးလာကြတဲ့မှတ်ချက်တွေကိုကြော်ပြီးတော့ကျမတို့စီကိုတော်ရရှင်နေသဘောထားအမြင်ဆက်ပြီးတော့ပေးပို့လာကြတာကိုလည်းအထူးကျေးဇူးတင်ကြောင်းထပ်ပြီးတော့ပြောချင်ပါတယ်ရှင်။ဒီရက်တော့တော်ရရှင်နေရဲ့ပေးစာတွေကိုဒီမှနေရက်ချင်ပါတယ်။မြန်မာတိချစ်တော်ရရှင်နေအတွက်မြန်မာတိချင်းလေးတစ်ပုဒ်နဲ့လည်းဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်။ဒီဇင်ဘာလ29ရက်နေ့မှာအသက်29နှစ်ပြည့်တဲ့မောင်လေးမောင်ချစ်လေးလို့ခေါ်တဲ့မောင်ဇော်မျိုးလိုင်လေးအတွက်ဆောင်းလိုင်ရဲ့မိုးခါရီဆိုတဲ့ဒေသချင်းလေးနဲ့မွေးနေ့လက်ဆောင်တောင်းကျင်ပါတယ်ဆိုပြီးတော့ဝါရှင်တန်ဒီစီကမမကြီးစွန်မွန်ကမွေးနေ့ညတာဒေလက်ဆောင်တေးလေးတပုတ်ပါလာပါတယ်သူကရုတ်တရက်မိသားစုဘဝတွေကထွက်ခွာပြီးဘဝတစ်ဝါးကိုပြောင်းသွားတဲ့မောင်လေးအတွက်မိုးခါရီဆိုတဲ့တချင်းလေးကိုတတိယတိုင်းနားထောင်ပြေလို့ပါတဲ့မောင်လေးတမလွန်မှာตาရလှပါတဲ့ဘဝလေးတစ်ခုကိုလည်းပိုင်ဆိုင်နိုင်နေပါစေလို့ဆုတောင်းပေးလိုက်ပါတယ်ဒီတော့ဒီတစ်ပတ်ဒီတော်ရရှင်တောင်းဆိုတဲ့ဆောင်းလိုင်တီဆိုထားတဲ့မိုးခါရီဆိုတဲ့တချင်းလေးထုတ်လွှင့်ပေးကြပါတယ်ရှင်တိတောင်းတဲ့တော်ရရှင်ရောတိချစ် view ရေတော်ရရှင်နဲ့အားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်
။ငါလေးအမှန်တိုင်းတဲ့စကားတွေဆိုအဖြူရဲ့ငါနှလုံးသားမရေရိုင်ဘူး။ရှောက်တဲ့လမ်းတိုင်းချောင်းတန်းအောင်စဉ်းစားမိသမျှအညီများအောင်စာနာတတ်သောလူသားတယောက်ဖြစ်ခြင်းရဲ့လူတွေကငါခွင်လွတ်တလာတယ်တခါတည်းမျောလင်းလောက်မဖြစ်ပေမဲ့အမြဲတမ်းရှုံပီနေတဲ့ငါကိုချာနေပြီးဟာတိုက်လောင်းအောင်မလားခန္ဓာရဲ့ရှိသောလူသားတယောက်ဖြစ်ခြင်းတည်းတကယ်ဆိုရင်လူဘဝလူတော်ငါငါပါတယ်စာနာသိညာနဲ့ပတ်မသွားစေနဲ့ဘယ်သူဘီတရားပြည့်ခြင်းပြန်နေခွာတောက်ခုမူကရေများဘာလို့မှန်တိုင်းမစကားတွေဆိုအဖြူတွေငါနှလုံးသားမရေရိုင်ဘူးရှောက်တဲ့လမ်းတိုင်းဖြောင်းတောင်းစဉ်းစားမိသမျှအညီများအောင်
သောနာတတ်တော်လူသားတယောက်ဖြစ်ခြင်းလေ။ဆောင်းလိုက်ရေးထားတဲ့ဘူးကားရည်ဆိုတဲ့တဲ့ချင်းဖြစ်ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ကြီးရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။ရေဒီယိုကနေဖမ်းယူနှားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲဒီစီစဉ်မှုတိုက်ရိုက်နှားဆင်နိုင်ပါသေး။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေပြော်တိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့နောက်ထပ်ထပ်ပြီးတော့နားထောင်နိုင်တဲ့နေရာက VOA ရဲ့ Internet စာမျက်နှာဖြစ်ပါသေး။ကျွန်တော်တို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါသေး။ VOA ကိုလည်းစာရေးကြပါအောင်နော်။
တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါလိမ့်ရှင်
။မေသူတွေတရားပြည့်ပြည့်ဘုမပြန်နေခွာမတော့ဘူး
မအေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာခန္ဓာကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာနှာစင်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုနှာစင်ရပါမယ်။ငွေဆက်ကူတွေမှာပါပုံတွေရိုက်နှိပ်ထုတ်ဝေတင်တယ်ဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြသွားမှာပါ။မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါလိမ့်ရှင်။
ဒီကနေ့နိုဝင်ဘာ18ရက်နေ့ကကျင်းပတဲ့ပြည်သူ့တော်အစည်းအဝေးမှာပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်တွေနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်ထားတဲ့တပ်မတော်သားအမတ်တွေထင်ထင်ရှားရှားသဘောထားကွဲလွဲတဲ့ကိစ္စတစ်ခုပေါ်ပေါက်ခဲ့ပါတယ်။အကြောင်းကတော့နောင်ထုတ်ဝေမဲ့ငွေစက်ကူတွေမှာအမျိုးသားကောင်းဆောင်ကြီးလည်းဖြစ်လွတ်လပ်ရေးဖခင်နဲ့တပ်မတော်တီထောင်သူလည်းဖြစ်တဲ့ဗိုလ်ချုပ်အောင်ဆန်းရဲ့ရုပ်ပုံကိုပြန်အသုံးပြုဖို့မပြုဖို့မဲခွဲဆုံးဖြတ်တဲ့နေရာမှာဖြစ်ပါတယ်။ငွေစက်ကူတွေကိုဗိုလ်ချုပ်ရုပ်ပုံနဲ့ပြန်လည်ရိုက်နှိပ်အသုံးပြုဖို့ရွေးကောက်ခံအမတ်တယောက်ကလွဲပြီးအားလုံးထောက်ခံခဲ့ကြသလိုတပ်မတော်သားအမတ်တွေအားလုံးကတော့ကန့်ကွက်ခဲ့ကြလို့ပါပဲ။ငွေဆက်ကူတွေကိုဗိုလ်ချုပ်ရုပ်ပုံနဲ့ရိုက်နှက်အသုံးပြုသင့်ပါသလား။တပ်မတော်သားအမတ်တွေကဘာအကြောင်းနဲ့ပြပြီးကန့်ကွက်ကြသလဲ။အဲ့ဒီပြောဆိုမှုတွေမှန်ကန်မှုရှိပါရဲ့လားဆိုတာကုရပတ်လေးလာသုံးသပ်ကြည့်ကြရအောင်ပါ
။တကယ်တော့ဗိုလ်ချုပ်ရုပ်ပုံနဲ့ငွေဆက်ကူတွေပြန်လည်ရိုက်နှိပ်ထုတ်ဝေဖို့လွှတ်တော်တွင်အစောဆုံးတင်ပြခဲ့သူဟာတင်ငန်းကျွန်းအမတ်ဟောင်းဦးသိန်းညွန့်ဖြစ်ပါတယ်။အရင်သူရဥွှေမန်းဥဆောင်တဲ့ပြည်ခိုင်မျိုးပါတီကလွှမ်းမိုးထားတဲ့လွှတ်တော်ကာလာတုန်းကအဆိုတင်ခဲ့တာပါအဲ့ဒီအချိန်ကသူ့အဆိုကိုလွှတ်တော်မှာမှတ်တမ်းတင်ထားပြီးစောင့်ကြည့်မယ်ဆိုတော့ဆုံးဖြတ်ချက်လောက်ပဲရခဲ့တာပါဒါပေမဲ့သူ့အဆိုတင်ပြီးတာနှစ်အနည်းငယ်ကြာသွားပြီးပထမအကြိမ်လွှတ်တော်သက်တမ်းကုန်ဆုံးချိန်အထိမြန်မာနိုင်ငံတော်ဗဟိုဘဏ်ဟာဗိုလ်ချုပ်ရုပ်ပုံနဲ့ငွေဆက်ကူတွေပြန်ပြီးထုတ်ဝေတာမလုပ်ခဲ့ပါဘူးအခု NLD ပါတီလွှမ်းမိုးတဲ့လွှတ်တော်သက်တမ်းရောက်မှမြိုင်မဲဆန္ဒနယ်က NLD အမတ်ဦးအောင်ခင်ဝင်းကထပ်ပြီးတင်သွင်းခဲ့တာဖြစ်ပါတယ်။အဆိုကိုတက်မတော်သားအမတ်တယောက်အပါအဝင်စုစုပေါင်း9ယောက်ဆွေးနွေးခဲ့ရမှာ6ယောက်ကထောက်ခံပြီးတက်မတော်သားအမတ်တယောက်ကပဲကန့်ကွက်ဆွေးနွေးပါတယ်။အဆိုနဲ့ပတ်သက်ပြီးတက်မတော်သားအမတ်ဒုဗိုလ်မှူးကြီးကျော်မင်းလိုင်ကအချက်အလက်အများကြီးတင်ပြပြီးကန့်ကွက်ပါတယ်။သူတင်ပြတာတွေကတော့ငွေဆက်ကူတွေကိုဗိုလ်ချုပ်ရုပ်ပုံနဲ့ရိုက်နှိပ်ထုတ်ဝေမယ်ဆိုရင်ကုန်ကျစရိတ်တွေရှိလာမယ်ငွေကြေးဖောင်းပွားမှုတွေဖြစ်လာနိုင်တယ်ဒီအတွက်ပြည်သူတွေစီးပွားရေးပိုပြီးကျက်တဲလာနိုင်တယ်ဘတ်ဂျက်လုံငွေကလည်းပိုပြီးများလာမယ်နိုင်ငံတကာအတိုင်းဝိုင်းကနေမြန်မာကျပ်ငွေအပေါ်ယုံကြည်မှုပိုနှဲလာမယ်ဆိုပြီးဖြစ်ပါတယ်ဒီပြောဆိုချက်တွေမှန်မမှန်ဝေဖန်သုံးသပ်ကြည့်ဖို့လိုပါတယ်လက်ရှိလွှတ်တော်ထဲမှာအမတ်တယောက်ကအဆိုတင်ပြီးအခြားရွေးကောက်ခံအမတ်အားလုံးလူထောက်ခံခဲ့ကြတာဟာဗဟိုဘဏ်ကထုတ်ဝေထားတဲ့လက်ရှိငွေဆက်ကူအမျိုးအစားအားလုံးဒါမှမဟုတ်တချို့ကိုအသုံးပြုမှုလုံးဝရပ်ဆိုင်းလိုက်ပြီးဗိုလ်ချုပ်ပုံနဲ့ငွေဆက်ကူတွေထုတ်ဝေအစားထိုးဖို့ဆိုတာမျိုးလုံးဝမဟုတ်ပါဘူးဗဟိုဘဏ်ဟာငွေဆက်ကူတွေကိုစီးငင်းစည်းကမ်းတွေနဲ့အညီရိုက်နှိပ်ပြီးလှည့်လည်နေတဲ့ဈေးကွက်ထဲသွင်းရတဲ့လုပ်ငန်းစဉ်ရှိပါတယ်အဲ့ဒီအတွက်နောက်ထပ်ငွေဆက်ကူတွေထပ်ရိုက်တော့မယ်ဆိုရင်အမျိုးအစားတစ်ခုဒါမှမဟုတ်ငွေဆက်ကူအမျိုးအစားတချို့မှာဗိုလ်ချုပ်ရုပ်ပုံနဲ့ဒီဇိုင်းပြောင်းရိုက်နှိပ်ထုတ်ဝေပေးဖို့ဆိုတာပါပဲဘယ်ငွေဆက်ကူအမျိုးအစားကိုမှဖျက်သိမ်းပေးစရာမလိုအပ်ပါဘူ
းဒီအတွက်ဗိုလ်ချုပ်ရုပ်ပုံနဲ့ငွေဆက်ကူတွေရိုက်နှိပ်ထုတ်ဝေမယ်ဆိုရင်ဒီဇိုင်းပြောင်းလဲခြင်းဆိုင်ရာလုပ်ငန်းစဉ်အတွက်ပဲငွေကြေးကုန်ကျမှာဖြစ်ပါတယ်အခြားဘာကုန်ကျစရိတ်မှမရှိပါဘူးဥပမာလက်ရှိအသုံးပြုနေစဲကျပ်တစ်ထောင်တန်ငွေဆက်ကူတွေကိုဗိုလ်ချုပ်ပုံဒီဇိုင်းအသင်းနဲ့ထုတ်ဝေမယ်ဆိုတော့ဈေးကွက်တွေလှည့်လည်သုံးဆွဲနေတဲ့ချင်းသေးရုံနဲ့ငွေဆက်ကူတစ်ထောင်တန်တွေကိုရပ်ဆိုင်လိုက်ဖို့မလိုပါဘူးဆက်ပြီးသုံးဆွဲနေရုံဘိုးဘံကိုပြန်ပြီးရောက်လာတဲ့ငွေဆက်ကူတွေတဲကမှဟောင်းနွမ်းပြီးသုံးမရတာတွေလောက်ကိုပဲရွေးချယ်ဖြစ်စီရုံပါပဲဈေးကွက်ထဲမှာဗိုလ်ချုပ်ရုပ်ပုံပါငွေဆက်ကူတစ်ထောင်တန်ရောချင်းသေးပုံပါတစ်ထောင်တန်ကိုပါသုံးဆွဲသွားရင်နောက်နှစ်တော်လေးကြာရင်ချင်းသေးပုံပါငွေဆက်ကူတွေကတဖြည်းဖြည်းရှားပါနောက်ဆုံးမရှိသလောက်ပျောက်သွားမှာမျိုးဖြစ်ပါတယ်ဒီလိုငွေဆက်ကူအမျိုးအစားတစ်ခုမှာဒီဇိုင်း2မျိုး3မျိုးအသုံးပြုထုတ်ဝေတာမျိုးနိုင်ငံတော်များမှရှိပါတယ်။လက်ရှိအမေရိကန်ဒေါ်လာ100ရာငွေဆက်ကူတွေဆိုရင်လည်းလုံခြုံရေးအစ်စ်မြင့်ထားတဲ့ဒီဇိုင်းတဲ့ငွေဆက်ကူထုတ်ဝေသုံးဆွဲပေမဲ့အရင်ငွေဆက်ကူအဟောင်းတွေကိုလည်းသုံးဆွဲခွင့်ပြုထားစေဖြစ်တာတွေ့နိုင်ပါတယ်
။ဒီလိုငွေဆက်ကူတစ်မျိုးဒါမှမဟုတ်အားလုံးလိုလိုကိုအစဉ်ပြေတဲ့အချိန်တွေမှာဒီဇိုင်းတွေပြောင်းလဲလိုက်ရုံနဲ့ငွေကြေးဖောင်းပွားမှုဆိုတာဖြစ်ပေါ်လာမှာမဟုတ်ပါဘူး။ငွေကြေးဖောင်းပွားမှုဆိုတာဟာအစိုးရဘတ်ဂျက်မှာလုံငွေပြတာများပြီးအဲ့ဒီလုံငွေအတွက်ဗဟိုဘဏ်ကနေတတ်မှတ်စည်းမျဉ်းတွေထက်ပိုပြီးငွေဆက်ကူတွေရိုက်ထုတ်တဲ့အခါမှသာဖြစ်ပေါ်နိုင်တဲ့ကိစ္စမျိုးပါ။ပ ဒီကရက်တမရဦးသိန်းစိန်အစိုးရလက်ထက်မှာစက်တပေါင်းတန်ငွေဆက်ကူတစ်ရိုင်းနှိပ်ထုတ်ဝေခဲ့ပါတယ်။အဲ့ဒီအချိန်တုန်းကလည်းတချို့နားမလည်သူတွေကငွေကြေးဖောင်းပွားမှုတွေဖြစ်လာနိုင်တယ်ဆိုပြီးပြောဆိုဝေဖန်မှုရှိခဲ့ပါတယ်။တကယ်တော့ငွေဆက်ကူအစ်တစ်ခုထုတ်ဝေတာဟာငွေဆက်ကူပမာဏများများထုတ်ဝေတာမဟုတ်လို့အဲ့ဒီအချိန်ကငွေကြေးဖောင်းပွားမှုလည်းမဖြစ်ပေါ်ခဲ့ပါဘူး။ငွေဆက်ကူအရေးအတွက်ပမာဏလိုတာထက်ပိုပြီးရိုင်းမထုတ်ရင်ငွေကြေးဖောင်းပွားမှုဖြစ်မလာနိုင်သလိုပြည်သူတွေစီးပွားရေးပိုပြီးကျက်တဲလာမယ်ဆိုတာမျိုးကလည်းသိပ်ပြီးဆိုင်တဲ့ကိစ္စမျိုးတော့မဟုတ်ပါဘူး။ဘတ်ဂျက်လုံငွေပြတာများလာမယ်ဆိုပြီးပြောတာကလည်းမှန်မှန်ပါဘူး။ဘတ်ဂျက်လုံငွေနည်းတာများတာဟာဘတ်ဂျက်ရေးဆွဲမှုအစိုးရအသုံးစရိတ်နဲ့အခွင့်အဝေးရရှိမှုစတဲ့ကိစ္စတွေလောက်နဲ့ပဲသက်ဆိုင်တာပါ။နောက်ဗိုလ်ချုပ်ရုပ်ပုံနဲ့ငွေဆက်ကူထုတ်ဝေလိုက်ရင်နိုင်ငံတကာအတိုင်းဝိုင်းမှာမြန်မာကျပ်ငွေကိုယုံကြည်မှုကျဆင်းလာစေမယ်ဆိုတာကလည်းအတော်လေးမဆိုင်တဲ့ကိစ္စလို့ပြောလို့ရပါတယ်။ခြုံပြီးပြောရရင်ဗိုလ်ချုပ်ရုပ်ပုံနဲ့ငွေဆက်ကူရိုင်းနှိပ်ထုတ်ဝေရင်ဖြစ်လာမာတွေနဲ့ပတ်သက်ပြီးတက်မတော်သားအမတ်ကဆွဆွဲပြောဆိုတာတွေဟာမှန်ကန်မှုမရှိပါဘူး
။တကယ်တော့တိုင်းပြည်တစ်ပြည်မှာထုတ်ဝေတဲ့ငွေဆက်ကူဆိုတာဟာအဲ့ဒီနိုင်ငံရဲ့အမှတ်သားသေးုပ်လက္ခဏာတွေပါဖို့လိုပါတယ်။မြန်မာနိုင်ငံဟာဒီမိုကရေစီဖက်ဒရယ်ပြည်တော်စုကိုတည်ဆောက်မယ်လို့ဆိုထားတဲ့အတွက်ထုတ်ဝေတဲ့ငွေဆက်ကူတွေမှာမြန်မာနိုင်ငံပုံရိပ်ထင်ထတာဒီမိုကရေစီကိုထင်ထတာဖက်ဒရယ်ပြည်တော်စုကိုထင်ထတဲ့ပုံရိပ်တွေပါသင့်ပါတယ်။ဥပမာလွတ်လပ်ရေးဖခင်ဗိုလ်ချုပ်ဆန်းရုပ်ပုံကိုအသုံးပြုသလိုတိုင်းသားရုပ်ပုံတွေတိုင်းသားပုံရိပ်ထင်ထတာတွေကိုလည်းသုံးသင့်ပါတယ်။အိန္ဒိယတရုတ်နိုင်ငံနဲ့နိုင်ငံတချို့ရဲ့ငွေဆက်ကူတွေမှာသူတို့တိုင်းပြည်ခေါင်းဆောင်ရုပ်ပုံတွေတိုင်းသားရုပ်ပုံတွေနဲ့ထုတ်ဝေထားတာတွေ့နိုင်ပါတယ်။ဒီအတွက်နောက်ထုတ်ဝေမဲ့ငွေဆက်ကူတွေကိုဒီဇိုင်းပြောင်းမယ်ဆိုရင်ဗိုလ်ချုပ်ရုပ်ပုံတွေတင်မကတိုင်းသားရုပ်ပုံတွေနဲ့ပါပြောင်းလဲထုတ်ဝေသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
သီတူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနက်ပိုင်းတွေမှာပုံမှန်နားဆင်နိုင်ပါရဲ့ရှင်။အခုနောက်ဆုံးကြနေသေးတဲ့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်မတိုင်ခင်မှာတော့လာမယ့်အင်္ဂါညတိုက်ရိုက်လေလံကိုဖိတ်ခေါ်ပြရစီရှင
်။ရရှိမယ်အနာရ NLD ပါတီနဲ့တရုတ်ကွန်မြူနတီပါတီကြားပူးပေါင်းဆောင်ရွက်မှုတွေဆက်ဆံမှုတွေပိုးပြီးတိုးမြင့်မှုဆိုပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ပြီးခဲ့တဲ့တရုတ်နိုင်ငံခီးစဉ်တွင်တရုတ်သမ္မတရှီကျင်ပင်ကတိုက်တွန်းခဲ့ပါတယ်။အင်ဒီဂျင်အနာရပါတီနှစ်ခုကြားဆက်ဆံရေးပိုးပြီးတော့ကောင်းမွန်လာတဲ့လက္ခဏာဖြစ်တယ်လို့ပဲတရုတ်မြန်မာဆက်ဆံရေးအတွက်လည်းအထောက်ပံ့ဖြစ်စီမယ်လို့မျှော်လင့်ရပါတယ်။ဒါပေမဲ့လည်းကွန်မြူနတီမဟုတ်တဲ့အင်ဒီဂျင်နိုင်ငံရေးပါတီတရုတ်နဲ့ဆက်ဆံရေးတိုးမြင့်မှုကြိုးစားလာတဲ့တရုတ်နိုင်ငံရဲ့တန်တမာရေးခြေလှမ်းတွေနဲ့ပတ်သက်လို့သရရှင်တွေဘလူများထင်မြင်ယူဆပါလဲဒီကြောင့်ကိုလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မေးခွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေ။အခုနောက်ဆုံးကြံနေသေးတဲ့ကိုငင်းချမ်းနဲ့ရှားဖောင်တို့စီစဉ်တင်ဆက်ပေးနေတဲ့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
တောင်အာဖရိကနိုင်ငံမှာကမ္ဘာအမြင့်ဆုံးနှုတ်ရိုက်သတ္တဝါစစ်တင်းနဲ့ဖော်မြူလာ E ရက်စစ်ပြိုင်ကားဘသူပုံမြင်တယ်လဲဆိုတာပြန်ခဲ့ကြပါတယ်။ဖော်မြူလာ E ရက်စစ်ကားဟာသဘာဝပတ်ဝန်းကျင်မထိခိုက်စေဖို့ဖန်တီးထားတာဖြစ်ပြီးအခုလိုပြိုင်ပွဲကိုသဘာဝပတ်ဝန်းကျင်ပြောင်းလဲထိခိုက်မှုတွေကိုသတိပြုမိစေဖို့ရည်ရွယ်တယ်လို့စီစဉ်သူတွေကပြောပါတယ်။အာဖရိကဂျတိဟာ3စက္ကန့်အတွင်းမှာတနာရီ62မိုင်နှုန်းအထိရောက်အောင်ပြေးနိုင်တဲ့အတွက်ဖော်မြူလာ E ရက်စစ်ကားလောက်မြန်တာပါ။ဒါပေမဲ့လည်းတကယ်တမ်းပြိုင်တဲ့အခါမှာတော့ Formula E ရက်စစ်ကားဟာအမြင့်ဆုံးအချိန်တနာရီ139မိုင်အနုံအထိသွားနိုင်တဲ့အတွက်တနာရီမိုင်80နုံအထိအမြင့်ဆုံးပြေးနိုင်တဲ့ဂျတိကကပ်ပြီးရှုံးသွားခဲ့ရပါတယ်။စကြက်မြင်ရော့ပါလာတာသားကောင်ရှာပါလာမှုနဲ့တရားမဝင်တပ်ဖြတ်ခံရမှုတွေကြောင့်ဂျတိဟာကဘာပေါ်မှာရှာပါတိရစ္ဆာန်ဖြစ်လာတယ်လို့ကဘာသားရိုင်းထိမ့်သိမ်းဆောင်ရှောင်းရေးရန်ပုံငွေအဖွဲ့ကပြောပါတယ်။အခုအချိန်မှာသဘာဝအရင်အဖြစ်ကဘာပေါ်မှာကျပ်သစ်6,900လောက်သာကျန်ရှိကြောင်းမှတ်တမ်းတင်ထားပါဗျ။တောင်အာဖရိကနိုင်ငံ Western Cape ဒေသမှာရိုက်ကူးခဲ့တဲ့ဒီပြိုင်ပွဲမှာတရိတ်ဆန်တွေကိုညင်မနှိမ့်ဆက်ခြင်းမရှိကြောင်းကြေညာထားပါဗျရှင
်။ဒီနေ့လေဟိုတီးသမား200ဟာဆွစ်ဇာလန်နိုင်ငံ Alps တောင်တန်းတွေပေါ်ကနေခုန်ချပြီး
ြန်တန်းနေတဲ့လေယာဉ်တွေကိုဒိုင်မင်ထိုးဝင်ကြခဲ့ပါတယ်။ Brad Fugan နဲ့ Vince Raffert တို့ဟာဒီစကန်ကိုလုပ်ပြဖို့အတွက်လေယာဉ်မောင်းသူ Philip Bovia နဲ့အကူလမ်းပြညွှန်ကြားသူ Eve Rosiro နဲ့အတူအကြိမ်တရာကျော်လေ့ကျင့်ခဲ့ရပါတယ်။ဆွစ်ဇာလန်နိုင်ငံ Jan Frog တောင်တန်းပေါ်မှာဝစ်ဆုံပြေးဝစ်ဆင်ပြီးတော့လမ်းပြရဲ့အမိန်အောက်မှာတောင်ပေါ်ကနေခုန်ချခဲ့ကြတာပါ။အဲ့ဒီနောက်လေဟုံစီးပြီးပြန်တန်းနေတဲ့လေရင်နောက်ကိုလိုက်ခဲ့ကြပါတယ်။အဲ့ဒီနောက်လေရင်ရဲ့ဖွင့်ထားတဲ့တကားပေါက်ကနေဒိုင်မင်ထိုးဝင်ခဲ့ကြတာပါ။အခုနောက်ဆုံးအောင်မြင်မှုမရခင်ကနအူးချိုးပန်းမှုတွေမှာလည်းလေရင်တကားပေါက်ထဲတန်းတန်းမတ်မတ်မဝင်ပဲတကားပေါက်နဲ့ရိုက်မိပြီးမြေပြင်ပေါ်ကိုလေဟုံစီးပြန်ဆင်းခဲ့ရတာတွေရှိခဲ့ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဟာသမရနဲ့လွှတ်တော်နေရရုံးဆိုင်ရာဒေသဖြစ်တဲ့အတွက်နိုင်ငံရေးအရာဆွေးနွေးမှုတွေတင်းမာမှုတွေမကြာခဏဖြစ်လေရှိတဲ့အရာဖြစ်ပါတယ်။အဲ့ဒီတင်းမာမှုတွေလျော့ပါးစေဖို့နောက်ပြီးတော့ချစ်ချင်းမြတ်တာတွေပြန့်နှံ့ဖို့ကြိုးစားတဲ့အနေနဲ့ပန်းလက်ဆောင်ရောင်းချတဲ့ကုမ္ပဏီတစ်ခုဟာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့မှာလွှတ်တော်ရှစ်မှာပန်းတိုင်းကြီးတစ်ခုတည်ဆောက်ပြီးပန်းစည်းတစ်ထောင်အခမဲ့အမျှဝေခဲ့ပါတယ်။အခုလိုပန်းစည်းလက်ဆောင်ရတဲ့သူတွေအပြုံးပန်းပွင့်စေဖို့ရည်ရွယ်တာလည်းဖြစ်ပါတယ်။ Telefora ပန်းကုမ္ပဏီကပေ90လောက်ရှိပြီးရှစ်ပေကျော်မြင့်တဲ့နိုင်ငံတစ်ခုကိုတည်ဆောက်ပြီးအဲ့ဒီမှာပန်းစည်းတွေကိုထည့်ထားခဲ့တာပါအဲ့ဒီနေရာကိုလာရောက်လက်ပတ်သူတိုင်းကိုပန်းဆိုင်ဝန်ထမ်းတွေကကိုချစ်ခင်နှစ်သက်သူဒါမှမဟုတ်ကိုယ်တိုင်အတွက်ပန်းစည်းတွေယူသွားဖို့တိုက်တွန်းခဲ့ပါတယ်အဲ့ဒီပန်းစည်းတွေကုန်သွားတဲ့အချိန်မှာတော့အောက်ခံပလတ်စတစ်ဒတိုင်းမှာ love out လောက်ပူပွင့်လင်းလင်းချစ်ပြလိုက်လို့အတိတ်ပဲရတဲ့စာသားကိုတွေ့ခဲ့ရပါတယ်ရှင်
ကဘာတလွာထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစဆုံးကိုမနေ့၈ရက်နေ့ကနေ9ရက်တချိန်နေ့လယ်၁၂ရက်ကနေနေ့ခင်း၁ရက်တချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ VO ရဲ့ internet ဆောင်မျက်နှာကနေပြီးတော့လည်းနားဆင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။အခုတနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးပါမယ်ရှင်။
နောက်တော့တော့ငါတင်းငလူနဲ့မနဲ့အစောပိုင်းမှာ Twitter လိုမျိုးကိုရကဆင်ရေးသားမှုတွေအတွင်းသူ့ရဲ့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးဗီဒီယိုကိုတိုက်ခိုက်ပြောကြလိုက်ပြီး FBI အကြီးအကဲ James Comey အနေနဲ့အမျိုးသားလူမျိုးရေးအကြံပေး Howard Michael Flynn နဲ့ American ဆိုင်ရာ Russia တာမကြီးတို့အကြားကဆက်သွယ်မှုတွေအပေါ်စုံစမ်းစစ်ဆေးတာရပ်တန့်မှုသူ့အနေနဲ့တောင်းဆိုခဲ့ခြင်းမရှိကြောင်းပြောကြလိုက်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုတွားရောက်ခဲ့တဲ့ခီးစဉ်တွင်ဆင်းရဲသားဒုက္ခတွေဒီအများပြတွေ့ခဲ့ရသလိုမြင့်မြတ်တဲ့သူတွေကိုလည်းတွေ့ခဲ့ရကြောင်းခီးစဉ်ကနေဗာတီကန်မြို့တော်ကိုပြန်ရောက်ပြီးမှပိုဟမင်းကြီးကပြောပါတယ်ဗာတီကန်မြို့တော် Saint Peter ရှင်ပြန်ကိုရောက်လာကြတဲ့လူထုပြည့်တက်ကြီးကိုပိုဟမင်းကြီးကတင်းတင်းငွေနေမှာအဲ့လိုပြောကြလိုက်တာပါနိုဝင်ဘာလ28ရက်နေ့ကနေ30ရက်နေ့ထိမြန်မာနိုင်ငံမှာရှိနေစဉ်အတွင်းပိုဟမင်းကြီးအနေနဲ့ရိုဟင်ဂျာဆိုတဲ့ဝါဟာရကိုတုံ့နှုတ်ငယ်ခြင်းမရှိပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကမပြန်ခင်မှာတော့အဲ့ဒီရိုဟင်ဂျာဆိုတဲ့ဝါဟာရကိုတုံ့နှုတ်ခေါ်ဝေါ်ခဲ့ပါတယ်အမေရိကန်သမ္မတဟောင်းဘရက်အိုဘားမာစတင်ခဲ့တဲ့ဝိုင်းစီလီအရှိတောင်အခြားလူငယ်ခေါင်းဆောင်အစီအစဉ်၄နှစ်ပြည့်အခမ်းအနားကိုအမေရိကန်နိုင်ငံရဲ့ဌာနကဒီဇင်ဘာလ3ရက်တင်းတင်းငွေနေ့မှာကျင်းပပါတယ်ဒီအစီအစဉ်ဟာအမေရိကန်နိုင်ငံရဲ့ဌာနအောက်မှာအောင်မြင်မှုရရှိနေတဲ့အစီအစဉ်တစ်ခုလည်းဖြစ်ပါတယ်ရိုဟင်ဂျာမွတ်စလင်လူနည်းစုတွေနဲ့ပတ်သက်လို့သတင်းတွေဟာမှန်မှန်ကန်တဲ့သတင်းတွေဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောကြားကြောင်းစနေနေ့ထုတ် The New York Times သတင်းမှာဖော်ပြထားပါတယ်။ရိုဟင်ဂျာဆိုတာမရှိဘူးဒါဟာလောက်ကျံဖန်တီးထားတဲ့သတင်းဖြစ်တယ်လို့ရခိုင်ပြည်နယ်နယ်လုံဝင်ကြီးဌာနတာဝန်ရှိသူတို့ဖြစ်တဲ့ဦးကျော်ဆန်လကပြောဆိုကြောင်း New York Times မှာရေးသားထားပါတယ်။
တနင်္လာနေ့မနေ့ဖက် VOA American တန်ရက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုစောဝင်းလိုင်းပြောပြသွားတာပါဒီမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Terrence Smith ဖြစ်ပါတယ်ရှင်တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လင်းမဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတူတင်ပါတယ်သောရရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.